Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရ2024ခုနှစ်စက်တင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့် American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဂါဇာမှာလူသားချင်းစာနာရေးဆုံးတတ်မှတ်ထားတဲ့နေရာကိုအစ္စရေးကလေကြောင်းဖက်ခဲ့တဲ့အတွက်ကုလအတွင်းရေးမှူးချုပ်ကအပြင်းထန်ရှုတ်ချပါတယ်။တာတိုပြစ်ပက်ထိန်သက်ဒုံးကျည်တွေကိုအီရန်ကရုရှားကိုတင်ပို့ခဲ့တယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကဆွဆွဲပြီးပိတ်ဆို့အရေးယူမှုတစ်တွေချမှတ်ပါတယ်။အရက်သားတွေထိခိုက်ဒေဆုံးစေတဲ့စစ်ကောင်စီလေးချောင်းတပ်ခိုက်မှုတွေချက်ချင်းရပ်တန့်ရမယ်လို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်
။အမေရိကန်စံတော်ချိန်အင်ကာနေ့ညမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့မနေ့ခင်းမှာကျင်းပမယ်။အမေရိကန်သမ္မတလားနှုတ်ဟူရဲ့စကားစစ်ထိုးပွဲအရေးမြန်မာတို့ရဲ့အမြင်စကားစစ်ထိုးပွဲအခြေအနေကျွမ်းကျင်သူတို့သဘောထားအမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကယူကရိန်းအပေါ်တည်ရမှုစတဲ့သတင်းဆောင်မတွေကိုတော့ထိတ်တန့်ရောက်သတင်းတွေအပြီးမှာတင်ပြပါမယ်။ဒီနောက်မှာတော့သခိုင်းနဲ့ကင်းနီဒေသတွေအပေါ်စစ်ကောင်စီရဲ့တိုက်ခိုက်မှုစတဲ့မြန်မာဆန်ရသတင်းဆောင်မတွေကိုလည်းကြားကြရမှာပါ။အပတ်စဉ်ခဏတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစီရနဲ့ကမ္ဘာတလွှတ်ခီးသွွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင
်။ Can you this bill အနောက်ဖက်အစ္စရေးကပဲလူသားချင်းစာနာထောက်ထားရေးဇုံဖြစ်သတ်မှတ်ထားတဲ့မာဝစီဒေသကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။အဒီလိုတိုက်ခိုက်တာကြောင့်လူအနည်းဆုံး19ယောက်သေပြီး60ဒဏ်ရခဲ့တယ်လို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်။လူနေထူးတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်တာဟာအသိစိတ်ကင်းမဲ့တာဖြစ်တယ်လို့အတွေ့အမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗန်ဒူဂျယ်ရစ်ကသတင်းတောက်တွေကိုပြောပါတယ်။အစ္စရေးအာဏာပိုင်တွေကထပ်ကတလဲညှို့ချတဲ့အတိုင်းပါလက်စတိုင်းတွေဟာလုံခြုံစိတ်ချခိုးလုံနိုင်ကြဖို့ခန်ယူနစ်ကိုရွှေ့ခဲ့ကြတာပါ။ဂါဇာမှာလုံခြုံစိတ်ချရတဲ့နေရာမရှိပါဘူးလို့ဒူဂျယ်ရစ်ကပြောပါတယ်။ဂါဇာမှာပိုလီယိုကာကွယ်ဆေးထိုးတဲ့ကုလသမဂ္ဂဝန်ထမ်းဒရာဇင်နောက်ကိုစစ်ဆေးအဂိတ်ခုမှာအစ္စရေးစစ်တပ်က9နာရီကျော်ကြာထိန်းသိမ်းထားခဲ့ပြီးပါလက်စတိုင်းဝန်ထမ်း2ယောက်ကိုစစ်ဆေးမေးမြန်းခဲ့တယ်လို့လည်းသူကပြောပါတယ်။အစ္စရေးစစ်တပ်ရဲ့လုပ်ကိုင်မှုကြောင့်ကုလဝန်ထမ်းတွေအသက်အန္တရာယ်ကြုံနေရပါတယ်လို့လည်းသူကဆိုပါတယ်။ကုလဝန်ထမ်းတချို့ဟာဟားမတ်စ်နဲ့အလုပ်လုပ်နေတယ်လို့အစ္စရေးကအရင်တုန်းကစွပ်စွဲခဲ့မှုပါတယ်။တာတိုပြစ်ပယ်ထိန်တဲ့ဒုံးကြီးတွေအီရန်ကရုရှားကိုတင်ပို့ခဲ့တယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကအင်္ဂါနေ့ကတရားဝင်ဆွဆွဲလိုက်ပါတယ်။ဒီဒုံးကြီးတွေဟာပဋိပက္ခကိုတိတိတသားပြင်းထန်သွားနိုင်တဲ့သတိပေးထားချက်ကိုအီရန်ကလျှစ်လျူပြလိုက်တာလို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒေးဗစ်လဲမီနဲ့အတူသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ FAT 360ပယ်ထိန်တဲ့ဒုံးကြီးစနစ်ကိုရုရှားစစ်သားတွေအီရန်မှာလေ့ကျင့်ခဲ့ကြတယ်လို့လည်းဘလင်ကန်ကပြောပါတယ်။ဒီပယ်ထိန်တဲ့ဒုံးကြီးတွေဟာ55မိုင်းကီလိုအဖြစ်120အကွာအဝေးထိပြစ်နိုင်တာပါရုရှားကဒီဒုံးကျည်တွေနဲ့ယူကရိန်းကိုဒီရဲတပ်ဖွဲ့တွေအတွင်းတိုက်ခိုက်နိုင်မယ်လို့လည်းဘလင်ကန်ကဆိုပါတယ်အမေရိကန်နဲ့ဂျီရိန်နိုင်ငံရဲ့ဝန်ကြီးတွေဟာဒီအပတ်အတွင်းယူကရိန်းကိုအတူသွားကြမှာပါမာမိတ်တွေကပေးထားတဲ့ဒုံးကျည်တွေနဲ့ရုရှားနိုင်ငံအတွင်းမတိုက်ခိုက်ရလို့ခန့်သက်ထားတာပဲဖြစ်ပေးဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့တောင်းဆိုနေပါတယ်ဒီအချိန်ယူကရိန်းတွေကဘာလို့နေသလဲဒီအတွက်ဘာပန့်ပိုးနိုင်မလဲဆိုတော့သမ္မတအပါအဝင်ယူကရိန်းခေါင်းဆောင်တွေပြောတာကိုဓာတ်ရိုက်နားထောင်မှာကဒီခီးစင်ရဲ့ရည်ရွယ်ချက်ဖြစ်ပါလေလို့ဘလင်ကန်ကပြောပါတယ်။မကြာမီမြန်မာစံတော်ချိန်မနက်9နာရီမှာ VOE မြန်မာပိုင်းရုပ်သံကနေအထူးထုတ်လွှင့်ပြသမယ်တပ္ပရာလောင်းစကားစစ်ထိုးပွဲအစီအစဉ်မှာအမေရိကန်စီးပွားရေးကိုဝင်ဖြတ်ချပိုင်ခွင့်မက္ကဆီကိုနယ်စပ်ကလူဝင်မှုကြီးကြပ်ရေးရာဇဝတ်မှုဖြစ်ပွားမှုနှုန်းနဲ့တပ္ပရာလောင်းတွေရဲ့ကိုယ်ယူကိုယ်သွေးအကြောင်းတွေဟာအဓိကအကြောင်းအရာတွေဖြစ်လာနိုင်ပါတယ်။ဒီစကားစစ်ထိုးပွဲကို ABC ရုံမြင့်တန်ကြားသတင်းစာဆရာနှစ်ယောက်ကမင်းကုန်းထုတ်ချက်မှာဖြစ်ပြီးတိုင်းကလုံးကိုထုတ်ပြန်ပြသမှာလည်းဖြစ်ပါတယ်။စကားစစ်ထိုးပွဲစီးမြင်တွေကတော့ဂျွန်လအတွင်းကကျင်းပခဲ့တဲ့သမ္မတဂျိုးဘိုက်ဒန်နဲ့ထရန့်တို့ရဲ့ပွဲကစီးမြင်တွေအတိုင်းပဲဖြစ်ပါတယ်။အဒီတုန်းကတော့သမ္မတဂျိုးဘိုက်ဒန်ကကောင်းကောင်းမပြောနိုင်ခဲ့ပဲတလားကြားတဲ့အခါမှာတော့သမ္မတရွေးကောက်ပွဲမဝင်တော့ပါဘူးလို့ကြေညာခဲ့ရတာပါ။သမ္မတလောင်းတယောက်ကစကားပြောနေချိန်မှာခြားတယောက်ကမိုက်ကိုပိတ်ထားမှမို့ဝင်ပြောလို့လည်းမရပါဘူး။ABC ရုပ်သံသတင်းစာဆရာရဲ့မိကုံးကိုဖြည့်ကြရမှာတစ်ယောက်2မိနစ်စီရရှိကြပြီးသူတို့အဖြေပေါ်မှာမူတည်လို့ထပ်မေးမယ်မိကုံးအတွက်1မိနစ်အချိန်ရရှိပါမယ် Harris အတွက်ဒါပထမဦးဆုံးသဗ္ဗရာလောင်းစကားစစ်ထိုးပွဲဖြစ်ပြီး Trump အတွက်ကတော့9ချိန်မြောက်ဖြစ်ပါတယ်
မနက် နဲ့ခင်းစီစဉ်တွေကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Jodu Channel 101ဒါမှမဟုတ်လေ Thaicom 6 Jodu Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရှင
်။ View ရုပ်သံကမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြနေပါလေ။စစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတိုက်ခိုက်တိုက်ဆုံမှုပေါ်အလို့အမင်းစိုးရိမ်မကင်းဖြစ်ပြီးဒီတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ရမယ်လို့အမေရိကန်ပြည်ထောင်စုကထုတ်ပြန်ပါတယ်။အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ Burma Act မြန်မာနိုင်ငံဆိုင်ရာဥပဒေနဲ့အညီအရသာမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့လက်နက်မဟုတ်တဲ့အကူအညီတွေပေးရတဲ့အတွက်အမေရိကန်အစိုးရဖွဲ့စည်းတွေအကြံညှိနှိုင်းဆောင်ရွက်နေပါတယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ဘလို့အခုကြီးပြင်းပြင်းလဲဆိုတော့အတိအကျပြောဆိုတာမရှိပေမဲ့ဘာမာအက်ကဲမှာတော့နေချောင်းကာကွယ်ရေးစနစ်တွေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆိုတာထည့်သွင်းထားပါတယ်မြန်မာစစ်ကောင်စီရဲ့ကြမ်းကြုတ်ရက်စက်တဲ့နောက်ထပ်လှုပ်ရက်တွေကိုဟန်တားနိုင်ဖို့နိုင်ငံတကာအသိုက်အဝန်းကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းကြောင်းနဲ့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်စစ်ကောင်စီအခုရက်ပိုက်တွေကင်းဒီဒေသရှမ်းမြောက်ပိုင်းကချင်းစကိုင်းနဲ့ရခိုင်ဒေသတွေမှာနေချောင်းတိုက်ခိုက်မှုတွေတိုးတုပ်လာတာကြောင့်ကလေးငယ်တွေအပေါင်းဝင်အရတားထိခိုက်တိုက်ဆုံမှုတွေရှိနေတာပါ။နန္ဒကိုင်ဒေါ်လာရေးအဖွဲ့တွေထိချုပ်ထားတဲ့နယ်မြေတွေကိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေတိုးလုပ်လာချိန်မှာပဲအရတားနယ်မြေတွေကိုပြစ်မှတ်ထားတဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကိုမှတ်တမ်းယူပြီးစစ်ရာဇဝမှုတွေအဖြစ်နိုင်ငံတကာကိုပေးပို့သွားမယ်လို့မြောက်ပိုင်းညီတော်မဟာမိတ်သုံးဘွဲ့ကလည်းကြေညာပါတယ်။ညီတော်သုံးဘွဲ့အပေါင်းဝင်ဒေါ်လာရေးအဖွဲ့စည်းတွေသိမ်းယူထားတဲ့မြို့တွေရွာတွေနဲ့လူနေထူထပ်တဲ့နေရာတွေကိုစစ်ကောင်စီကနေ့စဉ်ရက်စက်ဆိုးသလိုဘုံကျဲတိုက်ခိုက်မှုတွေတိုးလုံလာနေတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ညီတော်မဟာမိတ်သုံးဘွဲ့တွေကတဖွဲ့ဖြစ်တဲ့ AA အရခတ်တပ်တော်ကတော့ရခိုင်မြောက်ပိုင်းမောင်းတော်အချင်းစခန်းတစ်ခုကိုစစ်ကောင်စီလေကြောင်းတိုက်ခိုက်တာကြောင့်ဖမ်းဆီးထားသူ50ကျော်သေဆုံးခဲ့တယ်လို့တီးခြားသတင်းထုတ်ပြန်ထားပါတယ်။လူနေထူထပ်တဲ့အရသာဒေသတွေကိုအခုလိုတေချောင်းတိုက်ခိုက်မှုတွေဟာဆေးရဆွေးမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်လို့ညီတော်သုံးဘွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်နဲ့တရုတ်တို့ဟာပထမဆုံးချိန်ဖြစ်ဒေသဆိုင်ရာစစ်ဌာနချုပ်အဆင့်စကားပြောခဲ့ကြတယ်လို့တရုတ်အားပိုင်းတွေကအင်္ဂါနေ့မှာပြောလိုက်ပါတယ်။အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်အကြီးအကဲရေဒတ်ဗိုလ်ချုပ်ဂျီဆန်ပါပရိုနဲ့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်တောင်ပိုင်းဒေသစစ်ဌာနချုပ်ဝူယာနန်တို့ဟာဗီဒီယိုတယ်လီဖုန်းနဲ့စကားပြောခဲ့ကြတာဖြစ်ပါလေ။အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်ဟာအာရှပစိဖိတ်ဒေသတောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်ရေတံကြားတည်ငြိမ်လုံခြုံရေးတာဝန်ကိုယူထားတယ်ပါ။အချိန်ထဲမှာပဲတရုတ်နဲ့ရုရှားတို့ဟာစက်တင်ဘာလ10ရက်ကနေ16ရက်နေ့ထိတပတ်အကြာပူးတွက်စည်းရေးလေ့ကျင့်ကြမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့ကပြောပါတယ်။ဂျပန်ပင်လယ်ပြင်နဲ့ Ohoks ပင်လယ်ပြင်အနီးကလုံခြုံရေးချိန်ချောက်မှုတွေအပေါ်တုံ့ပြန်နိုင်စွမ်းရည်ကိုမြင့်တင်ပြီးမဟာဗျူဟာပူးပေါင်းဆောင်ရွက်မှုနဲ့ဆိုင်လောင်းရေပြင်ဝင်ပူးတွက်စီးလေ့ကျင့်ကြတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါ့အပြင်ပစိဖိတ်ပုံတရားနဲ့ရုရှားကတုံ့ပြန် Ocean 2024 မဟာဗျူဟာစီးလေ့ကျင့်မှုမှာတရုတ်နဲ့ရုရှားတို့ပူးတွက်လေ့ကျင့်ကြအောင်မှာပါ။အစ်တီမောမှာတိုင်းပြည်ရဲ့လူဦးရေတဝက်နီးနီးခန့်မှန်းလူ6သိန်းလောက်ဟာပုံရံအမင်းကြီး Francis ရဲ့အင်္ဂါနေ့ဝင်းပြူဆူတောင်းပွဲကိုတက်ခတ်ကြတယ်လို့ဒေသကအာဏာပိုင်တွေကိုကူကပြီး Vatican ကပြောပါတယ်။ညနေခင်းဝီပူဆူတောင်းပွဲမှာတယောက်သူတွေရဲ့လက်ကင်ဖုံးအလင်းအောင်တွေနဲ့လင်းလက်နေကြပါတယ်။အင်ဒိုနီးရှားလက်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်နေရတဲ့အချိန်လွန်ခဲ့တဲ့နှစ်ပေါင်း35နှစ်ကလည်းဒီကွင်းမြေမှာပဲပုပ်ယဟန်မင်းကြီးစိန့် John Paul II ကလည်းဝီပူဆူတောင်းခဲ့တာပါ။ဝီပူဆူတောင်းပွဲတယောက်လာကြသူတွေဟာနေပူတန်ကာကွယ်ဖို့အဖြူနဲ့အဝါရောင် Vatican ထီးတွေစောင်းထားကြပြီးမိသက်ကလည်းရေးဖြန်းပေးကြပါတယ်။အင်္ဂါနေ့ဝီပူဆူတောင်းပွဲဟာစနေရက်ကြာလင်းနိုင်ငံခရီးစဉ်မှာအဓိကအကြဆုံးပွဲလည်းဖြစ်ပါတယ်။ဒီခီမာပေါ်ရမင်းကြီးဟာအင်ဒိုနီးရှားပါပူအနယူကီနီနဲ့စင်ကာပူနိုင်ငံခီးတွေပါဝင်ကြပါတယ်။လူရည်ထူထပ်တဲ့တခြားတိုင်းပြည်တွေမှာတော့ပေါ်ရမင်းကြီးရဲ့ဝစ်ပြူဆူတောင်းပွဲကိုလူတွေသန့်ချီတက်ရောက်ကြပါတယ်။ဒါပေမဲ့အရှေ့ဒီမောနိုင်ငံမှာလူရည်က 1.3 သန်းပဲရှိတာမို့နိုင်ငံရဲ့လူရည်အချိုးနဲ့ကြည့်မယ်ဆိုရင်တော့အင်္ဂါနေ့ပွဲဟာတက်ရောက်သူအများဆုံးပွဲလို့ဆိုရမှာပါ။
ဦးတင်မောင်တက်ပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေမတိုင်ခင်အမေရိကန်နိုင်ငံရေးသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပါမယ်အ မေရိကန်ပြည်ထောင်စုမှာအင်ကာနေညပြုလုပ်မဲ့သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲကတော့အချိန်အနည်းရှင်းပြန်ပြောဆိုကြမဲ့ပွဲလို့မျှော်လင့်ရပြီးတဦးရဲ့တင်းပြထိုးနှက်ချက်အပေါ်မှာပိုင်ပိုင်နိုင်နိုင်ချိပနိုင်သူဘက်ကအသာစီးရသွားနိုင်တယ်လို့ရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေကိုလေ့လာထားတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကသုံးသပ်ကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ကင်မရာဟဲရစ်နဲ့Republican Party သမ္မတလောင်း Donald Trump တို့ American စံတော်ချိန်အင်္ဂါည9နာရီကြာရင် Pennsylvania ပြည်နယ် Philadelphia မြို့က National Constitution Center မှာ ABC သတင်းဌာနကမေးမြန်းမေးခွန်းတွေပေါ်အခြေခံပြီးတနအီပွဲကြာစကားစစ်ထိုးကြမှာပါဒီပွဲဟာစိတ်ဝင်စားမှုများမဲ့စကားစစ်တိုးပွဲဖြစ်လိမ့်မယ်လို့ California ပြည်နယ် San Francisco မြို့ကဦးကိုကိုလေးကမြင်ပါတယ်
ဒီ debate ကတော့တတော်ကိုစိတ်ဝင်စားစရာကောင်းမဲ့ debate လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ Donald Trump ရဲ့ nature က तू ကအတက်လောက်တာ तू ကတော်တယ်။အဲ့ဒီအတက်ကို counter productive ဖြစ်အောင် Kamala Harris ကသူ့ရဲ့ prosecutor skill နဲ့ပြန်ပြီးတော့ခုခံယုံနဲ့မကဘဲနဲ့ရန်သူလက်နဲ့ကိုယ်လက်နဲ့စကားပြောနီးနဲ့ပြန်ပြီးတော့ပြန်ကစ်နိုင်မယ်ဆိုရင်တော့တော်တော်လေးကိုကြည့်ကောင်းမဲ့ပွဲစိတ်ဝင်စားမဲ့ပွဲလို့တော့ကျွန်တော်မြင်ပါတယ
်။သမ္မတဟောင်းဖြစ်တဲ့ Donald Trump နဲ့လက်ရှိဒုသမ္မတဖြစ်တဲ့ Kamala Harris တို့ကြားမှာစကားပြောနီးပရိရဲ့မတူတာကြောင့်လဲဒီစကားစစ်ထိုးပွဲကပိုစိတ်ဝင်စားစရာဖြစ်လိမ့်မယ်လို့ Indiana ပြည်နယ် Indiana Police မြို့မှနေတဲ့ဒေါက်တာတင့်ဆွေကဆိုပါတယ်
။ဒီပုဂ္ဂိုလ်နှစ်ယောက်ကစကားပြောနီးစကားစစ်ထိုးနီးတော်တော်ကိုမတူကြပါဘူးခင်ဗျ။ Donald Trump ကတော့သူက debate ကောင်းကောင်းလုပ်တတ်တဲ့လူလို့တော့သုံးသပ်ကြတာပေါ့เนาะစကားပြောတဲ့အခါမှာသို့တော်လည်းပဲ Donald Trump ကစကားကိုပြောရင်အဲငါပဲမှန်တယ်သူများတွေမှားတယ်ဆိုတဲ့အချက်ကိုအများကြီးသူကဟိုအားကောင်းမောင်းတန်တဲ့ဟန်နဲ့ပန်နဲ့ပြောရတဲ့ပုံကိုဖြစ်ပါတယ်ပြီးခဲ့တဲ့ Biden နဲ့စကားစစ်ထိုးပွဲတုန်းကစကားစစ်ထိုးပွဲအပြီးမှာ American Media ကြီးတွေကနေပြီးတော့မာယွန်းချက်တွေကိုကောက်တဲ့ခါမှာဒေါ်နယ်ထရမ့်ကအဲ့ဒီတုန်းကအမား30တိပြောခဲ့တယ်။ကမလာဟရစ်ကတော့သူကရှေ့နေယုံလုံလာတယ်။နောက်တစ်ခါဒီနှစ်လအတွင်းမှာသူသမ္မတလောင်းဖြစ်ကြတဲ့နှစ်လအတွင်းမှာသူစကားပြောတာဒီမဲဆွဲတာဒီနောက်တချို့အင်တာဗျူးတွေကိုကြည့်လို့ရှိရင်သူကတော့သူလုံမယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်မှာပြင်ဆင်ထားပြီးသားခိုင်ခိုင်မာမာရှိပြီးတော့တနည်းအားဖြင့်ကိုကိုကိုယုံကြည်မှုရှိတဲ့အဲစကားပြောသူတယောက်လို့တွေ့ရလိမ့်မယ်လို့ကျွန်တော်မျှော်မှန်းပါတယ်ခင်ဗ
ျသမရလောင်းနှစ်ဦးကြားမှာသူတို့ရဲ့အာသာချက်အဖြစ်ကန်ဆွဲထားတဲ့တိုင်းပြည်ရှေ့ရေးမူဝါဒတွေပေါ်မှာအပြန်အလှန်ထိုးနှက်ကြလိမ့်မယ်လို့ဒေါက်တာတင့်ဆွေကရောဦးကိုကိုလေးကပါသုံးသပ်ပါတယ
်ကမလာဟရစ်စ်ကသူကမဲဆွယ်စည်းရုံးတွေကလူလက်တန်းစားကိုသူကအခြေခံတယ်အဲ့တော့လူလက်တန်းစားဟာမဲဆန္ဒရှင်တွေမှာလည်းအရေးအတွက်များသလိုအမေရိကန်လူဦးရေတွေမှာလည်းအမတန်များတယ်နောက်တစ်ခါဒီအမျိုးသမီးများအခွင့်အရေးကျွန်တော်တို့ကတော့ပါလို့ပြောမှာပေါ့နော်ကိုဝန်ဖြတ်ချဝန်ကိစ္စမှာကမလာဟရစ်စ်ကဟိုပုံမလင်းလင်းနဲ့ဒါအမျိုးသမီးခွင့်အရေးကိုဟိုသူကဥစားပေးတယ်ဒေါ်နယ်ထရမ့်ကတော့အများကြီးတထုတ်ပြောမဖြစ်လို့ဒါလည်းဖြစ်ပြီးတော့အခွင့်အရေးကိုအမတန်ချမ်းသာတဲ့လူတွေကိုအခွင့်ရှော့ကောက်ပြီးတော့လူလက်တန်းသားတွေကိုခုတိုးကောက်မယ်ဆိုတဲ့ policy နှစ်ခုဟာအမတန်မှဟိုအဖြူနဲ့အမဲလို့ကြွားချတဲ့ policy နှစ်ရက်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
Donald Trump အနေနဲ့ကတော့အရင်အတိုင်းပဲတော့เนาะ Great America ဆိုတော့ immigrant တွေကိစ္စကိုသူကအဓိကထားပြီးဒါသူ့ရဲ့ထိုးနှက်တဲ့လက်နက်ဖြစ်ပါလိမ့်နံပါတ်2ကတော့သူကစီးပွားရေးကိုထောက်ပြီးတော့ Kamala ကိုသူ attack လုပ်မှာဖြစ်တယ်ဒီနှစ်ချက်ကသူ့ရဲ့အားသာချက်အနေနဲ့သူဆွဲကြိုင်မင်းလို့မြင်တယ်တချိန်တည်းမှာပဲကမလာဟဲရစ်ကလည်းသူကလည်းဘာပြန်အတက်လောက်နိုင်လဲဆိုတော့ဒီ immigrant တွေကို rapist တို့ဘာလို့ညာလို့ရင်းရင်တီးပြီးပြောတဲ့ဇကားတွေကိုထောက်ပြီးတော့ဟိုလူမဲတွေရဲ့ vote တွေ Mexican တွေရဲ့ vote တွေကိုသူကရအောင်ယူမှာဖြစ်တယ
်ဒီဇကားစစ်တိုးပွဲမှာဘယ်သူကအသာရမယ်ဆိုတာခံမှန်းရခဲ့ပေမဲ့အချက်အလက်နဲ့ပိုင်ပိုင်နိုင်နိုင်ပြောဆိုခြေပနိုင်သူကအနိုင်ရွယ်ရှိတယ်လို့သူတို့နှစ်ဦးစလုံးကသုံးသပ်ပါတယ်
။ဘာကြောင့်လဲဆိုတော့ Donald Trump ကြောင့်တော့ကျွန်တော်တို့သိပြီးပြီ။ Kamala Harris ဘယ်လို debate မှာလာမလဲတော့မသိနိုင်သေးဘူး။ဆိုတော့ဘသူနိုင်မယ်မနိုင်ဘူးလဲပြောလို့တော့ဟိုခက်သေးတယ်။ဒါပေမဲ့ဘသူကိုမဲပေးရမှမသိတဲ့လူတွေရဲ့မဲကိုတော့ အနည်းငယ်ဒေါ်နယ်ထရမ့်ပါရောကမလာဟဲရစ်ပါရောနှစ်ယောက်လုံးကကြိုးစားပြီးရရှိသွားနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျအ
ဓိကကတော့ policy တွေပါအရေးကြီးပါတယ် change ကိုပေါ့ဗျာ change ကိုလိုချင်တဲ့လူတွေကတော့ထမဲလာအောင်မဲပေးမှာပဲရှိရင်ဆိုရူးတွေပေါ့ဗျာဒီ republican ရဲ့ဟိုယက်တီမှုတွေလူဖြူအများစုတွက်ကတော့ဒေါ်နယ်ထရမ့်ကိုတော့မဲတူပို့ရမယ်လို့မြင်ပါတယ
်ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့ဇွန်လတည်းသမ္မတလောင်းစကားစစ်ထိုးပွဲတုန်းကပြည်သက်52တန်းဝန်းကျင်ကြီးရှုခဲ့တာကြောင့်အခုတခါကမ်မရာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့ရဲ့အင်္ဂါညစကားစစ်ထိုးပွဲကိုတော့ပြည်သက်နှစ်ဆနီးပါးကြီးရှုကြလိမ့်မယ်လို့မျှော်လင့်ကြပါတယ်ခင်ဗျာ
ခုညာဝဲအောင်ပါရှင်အမေရိကန်ဒုတိယသမ္မတကမလာဟဲရစ်နဲ့ရီပါဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ပထမဆုံးအကြိမ်ဒီကနေ့စက်တင်ဘာ17ရက်ညမှစကားစစ်ထိုးကြမှာဖြစ်ပါတယ်ဖီလာဒဲဖီးယားမြို့မှာကျင်းပမယ့်ဒီစကားစစ်ထိုးပွဲအတွင်ပြစ်မှုကျူးလွန်သူအပေါ်ဆွဲချက်တင်ရမှာကျွမ်းကျင်သူနဲ့ကိုယ့်အပေါ်ဆွဆွဲလာတာတွေကိုပြောင်းပြန်လန်းရှောင်လွှဲဖို့ကြိုးစားရမှာကျွမ်းကျင်သူတို့တစ်ဖက်နဲ့တစ်ဖက်အပြင်းအထန်စကားစစ်ထိုးကြနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်ဒီစကားစစ်ထိုးပွဲဟာနောက်တက်လာမယ့်အမေရိကန်သမ္မတဘယ်သူဖြစ်လာမလဲဆိုတဲ့အပေါ်မှာလည်းအများကြီးသိရောက်နိုင်တာပါ။အနီတာပါဝဲပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican ဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်ဟာသမ္မတပြန်ဖြစ်ဖို့ကြိုးစားနေတယ်လို့ Democrat ဘက်ကသူ့သမ္မတ Kamala Harris အနေနဲ့လည်းသမ္မတတယောက်ဖြစ်လာဖို့ဘလောက်ကြိုးစားဆွမ်းဆောင်နိုင်မလဲဆိုတာကိုအမေရိကန်တွေကစောင့်ကြည့်နေကြပါတယ်ဒီကနေ့အင်ကာနေ့ညမှာတော့သမရလောင်းနှစ်ဦးဟာအကျိတ်အနေစကားဆက်ထိုးကြမှာပါဇွန်လနောက်ပိုင်းကကျင်းပတဲ့သမရဂျိုးဘိုင်ဒန်ရဲ့စကားဆက်ထိုးပွဲအတွင်းထရမ့်အသာစီးရခဲ့ပါတယ်အဲ့ဒီနောက်ဘိုင်ဒန်ရွေးကောက်ပွဲကနေနှုတ်ထွက်သွားပြီးတဲ့နောက်ခုအခါဟဲရစ်နဲ့ပထမဆုံးအကျိတ်စကားဆက်ထိုးမှာပါသမရလောင်းနှစ်ဦးအနေနဲ့လူမှုထောက်ခံမှုအပြတ်သက်ရဖို့လိုအပ်နေတာကြောင့်လဲစကားစစ်ထိုးပွဲမှာတိတိမိမိပြောဆိုနိုင်ဖို့လိုအပ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြကြပါတယ်ထရမ့်ကတော့သူ့ကိုယ်သူယုံကြည်မှုအပြစ်ရှိနေတာပါ
He is a smart person သူတက်ကူကပုံညာကောင်းပါလေသူတို့ကစကားစစ်ထိုးပွဲကိုပဲစောင့်ဆိုင်နေတာ
ပါ Harris ကတော့ The border ခွဲပြားရာကနေအမုန်းတရားပဲစီဥတည်သွားနိုင်ကြောင်းသတိပေးပါတယ်
Look, it's time to turn the page.
ခွဲခြားမှုတွေကိုအဆုံးသတ်ဖို့အချိန်ကျပါပြီ။ရှေ့ဆက်ပြီးနိုင်ငံအတွင်းအတူတကွစီးလုံးညီညွတ်စွာရပ်တည်ဖို့လိုအပ်ပါတယ်
။ Trump Biden စကားစစ်တိုးပွဲကိုရုပ်မြင်သံကြားကနေကြည့်ရှုသူ50သန်းကျော်ရှိခဲ့ပါတယ်။ဒီကနေ့ညမှာလဲသမရလောင်းတွေဟာကို့အပေါ်ထောက်ခံလာအောင်ဘယ်လိုစီရင်သိမ်းသွင်းကြမှာပါလဲ
။Trump has to prove that he can be president.
Trump အနေနဲ့သမ္မတတော်ဝင်ထမ်းဆောင်နိုင်ကြောင်းတက်တည်ပြဖို့လိုပါတယ်။သူ့အနေနဲ့တစ်ဖက်သားပေါ်ရိုင်းရိုင်းဆိုင်ဆိုင်ပြောဆိုတာမျိုးမဟုတ်ဘဲတည်တည်ငြိမ်ငြိမ်တိတ်ခါရှိရှိနဲ့ကိုဖြစ်ချင်တာကိုအများလက်ခံလာအောင်ပြုမှုနေထိုင်ရင်သူ့ကိုမထောက်ခံသူတွေထောက်ခံလာအောင်စီရင်ဖို့လိုပါတယ်။ Kamala Harris အနေနဲ့လည်းအစိုးရအတက်ကျန်းကျင်စွာပြောရင်သမ္မတတယောက်ရဲ့အရေးအသွေးကိုပြဖို့လိုပါတယ်ဒီမိုကရက်တွေရဲ့ဆန်တန်ဘိုးတွေကိုလက်ကင်ထားတဲ့တစ်ချိန်တည်းမှာပဲဘိုင်ဒန်ရဲ့မူဝါဒအနေနဲ့မတူတဲ့ကိုပိုင်မူဝါဒတွေကိုအများလက်ခံလာအောင်တင်ပြဖို့လိုပါတယ
်စကားစစ်တိုးပွဲကျင်းပမယ့်အစီအစဉ်မှုတွေကစီးပွားရေးဒရေသားဖျက်ချခွင့်နဲ့နိုင်ငံခြားရေးဆိုင်ရာမူဝါဒတွေအပြင်တခြားအကြောင်းအရာတွေကိုလည်းမေးမြန်းသွားမှာပါ
To some extent, the debates give the two candidates
a time to cool ya စကားစစ်ထိုးပွဲကနေကိုယ်စားလှယ်လောင်းနှစ်ယောက်ရဲ့အရေးအသွေးကိုဆုံးဖြတ်ပေးတာပါစကားစစ်ထိုးပွဲအတွင်းကိုယ့်ရဲ့အမျှော်မြင်မူဝါဒတွေကိုအများနားလည်နိုင်အောင်ရှင်းလင်းတင်ပြနိုင်ဖို့အရေးကြီးပါတယ
် Pennsylvania ပြည်နယ် Philadelphia မှာကျင်းပမယ့်စကားစစ်ထိုးပွဲမှာဘယ်သူအသာစီးရမလဲဆိုတာကိုတော့အားလုံးကစိတ်ဝင်စားစောင့်မျှော်ကြည့်ရှုဖို့အားကဲထားပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာပါရှင်အမေရိကန်ရွေးကောက်ပွဲရလဒ်ကရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအဆုံးသတ်ပေးစေလိမ့်မယ်လို့ယူကရိန်းနိုင်ငံသားအများအပြားကမျှော်လင့်နေကြပါတယ်။တချို့ကတော့ Republican ကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်သာအနိုင်ရခဲ့ရင်ရုရှားကိုအနုနည်းနဲ့ချဉ်းကပ်လိမ့်မယ်လို့ထင်နေကြသလိုတချို့ကလည်းလက်ရှိအစိုးရလက်ထက်မှာယူကရိန်းကိုတည်တည်တသာကူညီပေးနေပေမဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းကမလာဟဲရစ်အနိုင်ရခဲ့ရင်သူတို့ကိုပေးနေတဲ့အကူအညီတွေနှောင့်နှေးကြံ့ကြာနိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်။ဒီအကြောင်းခိမြို့တော်ကနေအန်နာချာနီကိုပါသတင်းပေးပို့ထားပါတယ်။ကိုစုံဝင်းလှိုင်ကတင်ပြထားပါတယ်ရှင
်။အမေရိကန်ယူကောက်ပွဲရလကသူတို့တိုင်းပြည်ရင်ဆိုင်နေရတဲ့စစ်ပွဲကိုဘယ်လိုတည်ရောက်မှုတွေရှိလာမလဲဆိုတဲ့အပေါ်ယူကရိန်းနိုင်ငံသားအများစုကစိုးရိမ်နေကြတာပါ။ အဟယ်လီနာကတော့ရလကောင်ကိုမျှော်လင့်ပါတယ
်ဥစ္စာဥမနီယိုချီကိုညချိုမိုင်ဘူတနီပရက်ဇီဒန့်စကားမ
်နောက်တက်လာမယ့်သမရကလည်းကျမတို့ရဲ့နိုင်ငံရေးစီးရေးလှုပ်ဆောင်မှုတွေကိုကူညီလိမ့်မယ်လို့မျှော်လင့်ပါတယ်ရှင
်ဒါပေမဲ့ဒီမီထရိုလိုကီယက်ဖ်မြို့ကန်တွေကတော့စိုးရိမ်မှုရှိနေပါတယ်
Цікаво, хто ж таки виграє і
як за. Будуй наймле, ကျွန်တော်တို့နိုင်ငံအပေါ်ထားတဲ့ policy တွေကဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်စိုးရိမ်မိပါတယ်။ဒါကိုပဲကျွန်တော်စိတ်ဝင်စားတာပါ။ဘသူပဲနိုင်နိုင်ကျွန်တော်တို့နိုင်ငံကိုကူညီဖို့ညှော်လင့်ပါတယ်
။ American ဆိုအပ်တဲ့ကယူကရိန်းကိုပစ်ထားပြီးဆက်မကူတော့မှာကိုအစိုးရကြီးကြဆုံးပဲလို့နိုင်ငံရေးသုတေသီ Michael Davidiuk ပြောပါတယ
်။
Democracy နိုင်ငံကိုအာဏာရှင်စနစ်အဖြစ်ပြောင်းလဲပြစ်ဖို့အသက်တွေတန်းနဲ့ချီဆုံးရှုံးရပါတယ်။အဲ့ဒီလိုဖြစ်မှာကိုပဲယူကရိန်းတွေကစိုးရိမ်နေကြတာပါ
။ဒီစစ်ပွဲနှစ်နှစ်ခွဲကျော်ကြာလာတဲ့အချိန်မှာနောက်ထပ်တက်လာမယ့်အမေရိကန်စိုးရိမ်တွေကဘာလို့ဖြစ်မလဲဆိုတဲ့အချက်ကယူကရိန်းနိုင်ငံသားတွေရဲ့စိတ်ထဲစိုးရိမ်မှုကြီးထွားစေတဲ့တစ်ချက်ဖြစ်နေပါတယ်။ထရမ့်ကစစ်ပွဲကိုအမြန်ဆုံးပြီးဆုံးသွားအောင်လုပ်ပေးမယ်လို့ပြောထားတဲ့အတွက်သူသာအနံ့ရခဲ့ရင်ယူကရိန်းဘက်ကလိုအပ်တာတွေပို့ပြီးအလျှော့ပေးသဘောတူဖို့ဖိအားပေးမှုတွေရှိလာမလားဆိုတဲ့စိုးရိမ်မှုတွေရှိနေတာပါ။ဒီချိန်ထဲမှာပဲရုရှားရဲ့ကျူးကျော်စစ်အစပိုင်းမှာရေဗလင်တင်ကားဖြတ်လက်နက်တွေယူကရိန်းကိုရောင်းချဖို့သူ့ပထမတက်တန်းမှာထရမ့်ကခွင့်ပြုခဲ့ပူပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်နက်စ်ဒေသကခရိုင်းမီးယားကိုရုရှားကကျူးကျော်တိုက်ခတ်စဉ်ကာလမှာအဲ့ဒီလက်နက်တွေယူကရိန်းကိုရောင်းချဖို့အိုဘားမားဘိုင်ဒန်အစိုးရက2014ခုနှစ်မှာညှင်းပယ်ခဲ့ပူပါတယ်။ထရမ့်အနိုင်ရမယ်ဆိုတဲ့အပေါ်စဗစ်လာနာလိုကီယက်မြို့ကန်တွေရဲ့အမြင်ကတော့အမျိုးမျိုးရှိနေကြတာပါ။
Trump ဟာလူတို့တယောက်ပါသူ့အတွေ့အခေါ်တွေကလည်းကြောင်တောင်တောင်နေပ
ါ Ivan လိုလူတချို့ကတော့အရင်အတွေ့အကြုံအရစိုးရိမ်မှုတိတ်မရှိလာပါဘူ
း Trump ဖြစ်ဖို့ President တက္ကသိုလ
် Trump အရင်ကလည်းတမတာဖြစ်ဖူးသူပါဒါကြောင့်ကျွန်တော်အထင်တော့သူ့လုံနီလုံဟန်တွေကိုစိုးရိမ်စရာမရှိပါဘူ
း Russia ကစတင်ကြွကြော်တက်ခတ်တဲ့အချိန်ကစလို့အခုချိန်ထိတမတာဘိုင်ဒန်အစိုးရက Ukraine ပေါ်ဒေါ်လာ185ဘီလီယံအထိရရရရကူညီပေးခဲ့ပါတယ်ဒါပေမဲ့လည်းယူကရိန်းကိုအကူအညီတွေရောက်တာနှေးကွေးတဲ့အပေါ်သမရဇလန်စကီလိုယူကရိန်းခေါင်းဆောင်တွေအကြားစိတ်ပြတ်မှုတွေရှိနေပါတယ
်ရုရှားကအမျိုးသားစနမဟိုက်စဗီကရစ်တ
ဂျန်နရယ်မဟာမိတ်တွေအထူးသဖြင့်အမေရိကန်ထံကလက်နက်အကူအညီတွေရောက်လာကိုစောင့်နေရတာကိုရုရှားကအခွင့်အကောင်းယူနေပါတယ်မြန်မြန်ဆန်ဆန်ပို့နိုင်မှရှီတန်းကိုထိန်းထားနိုင်ဖို့လို့ပြောနေရတဲ့အကြောင်းရင်းဟာလက်နက်တွေအမြန်ပို့ပေးဖို့ကိုဆုလိုတာပါ
ကမလာဟာရစ်သာနိုင်ရခဲ့ရင်လက်ရှိသမ္မတဘိုင်ဒန်အစိုးရလိုပဲဆက်ပြီးကူညီပေးသွားဖို့များတဲ့အတွက်ပိုပြီးတေချာမှုရှိနိုင်တယ်လို့သူတေတီတချို့ကတော့သုံးသပ်ပါတယ်။ဒါပေမဲ့အဲ့ဒီလိုအခြေအနေကစစ်ပွဲပိုပြီးရှေ့ကျနိုင်တယ်ဆိုတဲ့ဆိုရမှုလည်းတစ်ဖက်မှာရှိနေပြန်တာပါ။ Razumkov Center ကကောက်ယူထားတဲ့စစ်တမ်းအရရုရှားနဲ့ယူကရိန်းတို့မကြခင်မှာစစ်ဆဆွေးနွေးမှုတွေလှုပ်လာနိုင်တယ်လို့ယူဆသူယူကရိန်းနိုင်ငံသား5400ခန့်လုံးရှိတယ်လို့ဆိုပါတယ်။ဒါပေမဲ့သမ္မတပူတင်ရဲ့တောင်းဆိုချက်တွေဟာလက်ခံနိုင်စရာမရှိဘူးလို့စစ်တမ်းမှာဖြေဆိုသူအများစုကယူဆကြပါတယ်။စစ်ပွဲတက်တန်းရှိလာတာနဲ့အမျှဥရောပတိုက်ကကူညီမှုတွေလည်းတဖြည်းဖြည်းညော့နေလာတာကြောင့်ဘယ်သူနိုင်မယ်ဆိုတာမသေးကြသေးပေမဲ့ဒီဒီချိန်အမေရိကန်သမ္မတရွေးကောက်ပွဲဟာယူကရိန်းတို့အတွက်အသက်သွေးကြောတပွဲအရေးကြီးတဲ့ရွေးကောက်ပွဲလည်းဖြစ်နေပါတယ်ခင်ဗျာ
။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတစ်လှည့်တင်ပြပါမယ်ရှင်။ကင်းဒီဒေတာပေါ်စစ်ကောင်စီရဲ့တိုက်ခတ်မှုသတင်းတွေမတိုင်ခင်အရင်ဆုံးတော့စကိုင်းဘက်ကအခြေအနေတွေကိုပြောပြပေးမှာပါစကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုအတွင်းကျေးရွာ73ရွာကနေအိမ်400နီးပါးမိရှို့ခံရတယ်လို့ဒေတာကန်တို့ကပြောပါတယ်တောင်းနဲ့ချီတဲ့ဒေတာကန်တွေစစ်ဖေးရှောင်နေရပြီးဒေတာကန်တချို့တပ်ဖြတ်ခံခဲ့ရတယ်လို့လည်းသိရပါတယ်ခင်ဦးမြို့နယ်တွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံပြောပြထားပါတယ်ရှင်
စကိုင်းတိုင်းကယူမျိုးနယ်တွေကကြေးရွာတွေကိုအခုစက်တင်ဘာလ2ရက်နေ့ကစပြီးတော့စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေစစ်ကြောင်းထိုးနေမြေရှင်းလင်းနေကြတာလို့ဒေသခံတွေကပြောပါတယ်စစ်ကြောင်းထိုးနေမြေရှင်းလင်းရေးအတွက်မှာကြေးရွာ73ရွာကနေ400နီးပါးမိရှုဖြည့်ဆည်းခံရတယ်လို့လည်းဆိုပါတယ်စက်တင်ဘာလ10ရက်နေ့တရက်ထဲမှာရင်ပေါ့တင်တုံဂျပုတ်စီပုတ်တရာကြေးရွာ3ရွာကနေ200နီးပါးမိရှုဖြည့်ဆည်းခံခဲ့ရတယ်လို့စစ်ဘေးရှောင်ဒေသခံတူကပြောပါတယ
်ဒီနေ့အနေနဲ့ဆိုရင်ဂျပုတ်ရွာကပေါင်းတင်လို့ရွာစပုတ်တယ်ရွာရွာ3ရွာကိုအင်ဂျင်နီယာကျွန်တော်မိရှုပ်ပြီးတော့ထွက်သွားပြီဗျာအခုအဲ့မတောင်းလားစစ်ကြောင်းအင်အား190စစ်ကြောင်းကရွာပေါင်း73ရွာချုပ်ခံရတယ်အင်ဂျင်ပေါင်း400ကျော်လောက်ချုပ်ခံရတယ်ဘောအိုးရွာဆိုရင်14ပါအခုစီးပြီးရှောင်နေရတာသူကြီးတပေါင်းကျော်တာပေါ့အကုန်လုံးပေါင်းရင်တပေါင်းကျော်လောက်နေတယ်ရတာတော့တိပင်းလေးတွေပေါ့အဲ့ငါထပင်လေးတွေရှိရလေအဲ့ထရောနေနာနေရတာပေါ့လောလောဆယ်မှာတော့ဟိုရွာလေးကလေးဒီပါလေးကလေးပေါ့အဲ့ ကျွာပဝင်းချင်းဘေးပဝင်းချင်းကျွာလေးလည်းမိခုနေပေါ့တချို့တစ်ခွက်ကလည်းတော်တယ်မှလည်းနေကြတယ်ဆိုတော့လည်းအခုလောဆယ်နေတာမှအီးခပင်းနေတော့တစ်ပင်အောက်တွေလို့လောဆယ်နေနေရတာပေါ့ဒီလောဆယ်စီးပြီးဆိုင်နေ
မိရှုခံခဲ့ရတဲ့အထဲပေါ့တင်တုံကြီးရွာဟာအဆူဆုံးဖြစ်ပြီးတော့ရွာရဲ့အင်ဂျီတစ်ခွက်လောက်ကိုမိရှုခံခဲ့ရတာလို့ဆိုပါတယ်နေမိရှုခံရပြင်ဒေသခံ၃ဦးကိုတက်ဖြတ်သွားတယ်လို့လဲမိရှုခံခဲ့ရတဲ့စီပုတ်တရားကြီးရွာကဒေသခံတူကပြောပါတယ
်သူကျွန်တော်မိကြံမိရှုရင်လိုက်နေရင်အင်းက60လောက်တော့ပါနေခင်တာပဲရွာထဲမှာတော့ကိုယ်မွေနောက်ပြီးတော့အကုန်လုံးအင်းတည်ပြီးလို့ရှုသွားတာရှုတာကတော့မတော်လို့ကျန်ရတဲ့အိမ်ကျန်ရတာပဲကျွန်တော်တို့၃ရွာတန်းရှုသွားလေအခုတော့တော့မှမိဖို့ခက်ခဲရှိမှာမိဖို့ခက်ခဲတခုတော့လည်းဒီဖြစ်မှာပဲလေကျွန်တော်တို့ရွာတွေကိုမဝင်ခင်ဟိုအဲဈားထဲမှာတော်တဲ့တဲတွေရှိရတယ်ဖေတော်တဲ့တဲတွေကိုသူ့အိတ်ကြတာအဲမတော်ကြီးတော့ကမတော်ကြီးရှိတာတော့ကသူတို့ကစစ်ကြောင်းရှိနေတော့ကျတော့ဘေးကိုထွက်ထားတာစစ်ချောင်းထားပါဗျာအဲမတော်ကြီးကြီးရွာက၃ရောက်ပါတော့အဲတော်တဲ့တဲမှာ၃ရောက်အဲပြစ်တက်သွားတာပေါ့အောက်ကတော့အရှင်ဖမ်းသွား
ကမ္ဘာ့လူမှတ်တဲ့ကြားဆက်ုံမှာရှိတဲ့ခလာရ361ဟာမတောင်းလှကြီးရွာကစစ်ကောင်စီကိုထောက်ခံတဲ့ပြည်သူစစ်တွေနဲ့ပေါင်းပြီးတော့အခုလာဇန်နှစ်ရက်နေ့ကစပြီးတော့နေမီရှင်းလင်းနေတာလို့ဒေသခံတွေကပြောပါတယ်။နေရင်တွေခုလိုမျိုးမီးရှို့ခံရတာဒေသခံတွေတပ်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျာ
။ဒီအပိုင်းအတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေတိုးလာတာကြောင့်ကရင်နီဒေသစာသင်ကျောင်းတွေကိုလည်းယာယီပိတ်ထားရပါတယ်။ကရပြည်နယ်ဒေသအခေါ်ကရင်နီဒေသမှာຫນွေဦးတော်လှန်ရေးအဖွဲ့အစည်းတွေကစုပေါင်း UCP ဂျာကာလဖွင့်ထားတဲ့စာသင်ကျောင်းပေါင်း450ရှိပြီးကျောင်းသားကျောင်းသူပေါင်းက4,600ကျော်ရှိပါတယ်။ကရင်နီဒေသစာသင်ကျောင်းတွေပိတ်ထားတဲ့အချိန်နေရန်ကုန်ဘက်ကသတင်းပေးပို့တာကိုတော့နန်းလောင်ပြောပြထားပါတယ်ရှင
်။ပြည်ခရက်သတင်းဘက်ကအာနာသိန်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းခရကောမျိုးဒေသစစ်ကွက်ကဲရေးဌာနချုပ်ကိုရောက်ရှိခဲ့ပြီးတဲ့နောက်ကရင်နီဒေသတခွင်မှာလေကြောင်းတက်ခတ်မှုတွေတိုးလာပါတယ်။စက်တင်ဘာ4ရက်နဲ့5ရက်နေ့မှာတီမော့ဆိုမျိုးနဲ့နမ်းမယ်ခုံမျိုးကို၂ရက်ဆက်တိုက်လေကြောင်းနဲ့ဘုံကျဲတဲ့အတွက်အရက်သားတဦးသေဆုံး73ဦးထိခဲ့ဒဏ်ရာရရှိခဲ့ပြီးနေအိမ်5လုံးပြည်သူပိုင်ဌာနဆိုင်ရာယုံတယုံနဲ့ကျောင်းဆောင်တဆောင်ထိခဲ့ပျက်စီးခဲ့ပါတယ်။စက်တင်ဘာ5ရက်မှာလဲဖေခုံကဘန်ကောက်စစ်ရှောင်းစခန်းကိုစစ်ကောင်စီရဲ့လေယာဉ်နဲ့ဘုံကျဲတဲ့အတွက်ကလေးငယ်ခုနှစ်ဦးအပါအဝင်10ဦးသေဆုံးအယောက်30ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သေဆုံးခဲ့တဲ့ကလေးခုနှစ်ဦးဟာကျောင်းသားကျောင်းသူတွေဖြစ်တယ်လို့ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်။အခုလိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ကျောင်းသူကျောင်းသားတွေလုံခြုံရေးအတွက်ကရင်နီဒေသစာသင်ကျောင်းအားလုံးကိုယာယီပိတ်ထားလိုက်ရတာလို့သိရပါတယ်။စစ်ကောင်စီဟာအရက်သားအများအပြားရှိတဲ့စစ်ရှောင်းစခန်းတွေ၊ဆေးရုံ၊ဆေးပေခန်းနဲ့စာသင်ကျောင်းလိုနေရာမျိုးတွေကိုပါပြစ်မှတ်ထားပုံကျဲတက်ခိုက်နေတယ်လို့ IEC အတွင်းရေးမှူးနဲ့ကိုမညာကပြောပါတယ်။
တက်ခချင်းခံတဲ့ထက်မှကြည့်ရင်ခုနောက်ပိုင်းလူစုလူဝေးဖြစ်တဲ့နေရာတွေကိုစစ်ကောင်စီကရွေးပြီးတော့တက်ခလေးရှိတော့အဲ့ထက်မှအကြောင်းတွေကအဓိကတူထူပါတော့ဗောနော်အကြောင်းတွေမှာကလေးကအားလုံးကအကြောင်းတဲ့တဲ့စုနေတဲ့အတွက်ကြောင့်မို့လူစုနေရာတက်ခမှုရှိပြီဆိုရင်ချစ်ခိုက်ဒေဆုံးမှုကအရန်ကိုမြင့်တော့ဗောနော်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကတော့ဒီအကြောင်းတွေကိုပိတ်ထားခြင်းဟာလူစုလူဝေးတွေရှိနေတဲ့ပုံစံကိုကျွန်တော်ရှော့ချရရောက်တဲ့အနေရကိုကာကွယ်တဲ့အနေနဲ့ပဲဗောနော်
အခုရက်ပိုင်းနေ့စဉ်နဲ့အမျှကင်းထောက်လေရင်တွေလာနေတယ်လို့တီမော့ဆိုမြို့နယ်မှာစာသင်ကြားနေတဲ့ဆရာမတူကလည်း VOA ကိုပြောပါတယ်လေရင်သင်ကြားလို့ကျောင်းသားကလေးတွေစာသင်လို့မရပဲစိုးရင်ကြောက်လာနေကြတယ်လို့အဲ့ဒီဆရာမကပြောပါတယ်
ခုလိုဆီကတော့ဒီနေ့ကြီးတော့မကြားရဘူးเนาะဒါပေမဲ့လီရင်ကတော့အမြင်တဲ့လူလူသွားနေတယ်ပေါ့တိုက်လီရင်တော့မဟုတ်ပေမဲ့ကင်းထောက်လီရင်အမြင်တဲ့လူလူသွားနေတယ်ဆိုတော့လီရင်တန်ကြားပြီဆိုတော့ねစာပင်နေရင်ねစိတ်ရောမလုံတော့ဘူးအဲ့လိုမျိုးဖြစ်တယ်ပေါ့เนาะအခုတော့အမြင်နဲ့ထွက်ထွက်ကြီးမိရဲ့အဲ့လိုမျိုးဖြစ်တော့စိတ်ပိုင်းဆိုင်ရာဆိုလည်းမလုံချုံဘူးလို့ပြောမှာပေါ့เนาะအဲ့လိုမျိုးလီကြောင်းအနေတိုက်ခိုက်မှုတွေဖြစ်လာတော့တုံချုံကြီးအရာခုလိုဆီတော့ပိတ်ထားပါတယ်ညင်ဘူးတဲ့ကလေးတွေတည်င်းတဲ့ချစ်ဘူးတဲ့ကလေးတွေကျတော့လေတန်ကြားပြီးဆိုတာနဲ့အရန်ကြောက်ပြီးတော့စာတင်လို့မရတော့တာမျိုးတွေရောရှိပါတယ်ဆက
်။ကျောင်းနေအွယ်ကလေးတွေပညာရေးမဆုံးရှုံးအောင်ကရင်နေပြည်နယ်ရဲ့ຫນွေဦးတော်လိုင်းရဲ့အဖွဲ့အစည်းတွေစုပေါင်းဦးစီးပြီးဖွင့်လှစ်ထားတဲ့စာတင်ကျောင်းကစုစုပေါင်း450နဲ့ကျောင်းသားကျောင်းသူအရေအတွက်က4,600ကျော်ရှိပါတယ်။လေကျောင်းအနေရဲ့ကျောင်းစာတင်ကျောင်းအလုံးကိုကနဦး10ရက်ရာရီပိတ်ထားတာဖြစ်ပါတယ်။အခုလိုစာသင်ကျောင်းယာယီပိတ်ရတာဟာကျောင်းသားကလေးငယ်တွေပညာရေးထိခိုက်နှံ့နာရတယ်လို့ IC အတွင်းရေးမှူးနေကိုပညာကပြောပါတယ်
တခြားတစ်ခုကတော့ဟိုကလေးတွေရဲ့ပညာရေးကိုတော့ထိခိုက်တာပေါ့နော်ဒီချိန်ကာလမှာပုံမှန်တန်တမန်ချင်းတွေမှာအကြောင်းပြချလိုက်တော့ကလေးတွေရဲ့တင်းယုံညွန်းတွေကျွန်တော်ပြင်မိဖို့အတွက်ခက်ခဲစေကုန်ဖြစ်အောင်ပေါ့နော်အဲစစ်ကောင်စီကနေဗျာမတာလိုက်တော့ပုံကျဲနေတဲ့အပေါ်မှာတော့ကျွန်တော်စိုးရင်တက်ကြောင့်မို့အကြောင်းအရာယူပြခိုင်းလိုက်ရတဲ့အတွက်ကြောင့်လည်းကလေးတွေရဲ့ဟိုပညာရေးကိုပိုထိခိုက်သွားတော့ပေါ့နော်
အခုရပိုင်းအတွင်းစစ်ကောင်စီကနိုင်ငံအနှံ့လေးချောင်းတိုက်ခိုက်မှုတွေတိုးလုံလာရမှာအရသာတွေရှိတဲ့ပြစ်မှတ်တွေကိုပါတိုက်ခိုက်တာတွေ့ရပါတယ်။ဒါကြောင့်လဲလေးချောင်းရံကာကွယ်ရေးနဲ့အသိပညာပေးမှုအကူအညီတွေအထူးပဲလိုအပ်နေတယ်လို့ဒေသခံကူညီရေးအဖွဲ့တွေကပြောကြပါတယ
်။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျိုးရုပ်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရ2024ခုနှစ်စက်တင်ဘာလ17ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ကမ္ဘာတစ်လောက်ခီးသွားသတင်းပတ်စင်ခဏတို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်။အသက်65နှစ်အထိမြန်မာနိုင်ငံသားတိုင်းမိမိဒေသကိုလက်နက်ကန်ကာကွယ်ချရမယ်ဆိုတဲ့စစ်ကောင်စီအမိန့်ကြောင့်ငโกကားမှစစ်မှုထမ်းဥပဒေကိုရှောင်ရှားတဲ့အနေနဲ့မိမိရက်ရွာခန့်တွေထွက်ခွာကုန်ကြတဲ့လူငယ်လေယာဉ်လုပ်သားတွေအစားဆိုင်ပြည့်ရင်မှာကိုယ်တိုင်ဝင်လောက်ကင်နေချရတဲ့မိဘတွေစိုးရိမ်နေချရပါပြီ။ဒီအချိန်ကိုခင်မောင်ဆွမင်းကစူးစီးပြီးဒီသတင်းပတ်မြေကြီးဩဇာအစီအစဉ်ကနေပြောပြထားပါတယ်ရှင
်။စီပွားရေးလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးမှာလေယာဉ်လုပ်သားတွေတည်တည်တာတာရှားပါတဲ့အကြောင်းမြေကြီးဩဇာအစီအစဉ်ကနေအရင်ကနှစ်ကြိမ်တင်ဆက်ခဲ့ပူပါတယ်ပထမတစ်ကြိမ်ထုတ်လွှင့်ခဲ့တာကစစ်အာဏာသိမ်းပြီးနောက်ပိုင်းစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးမှုကျဆင်းလာတာနဲ့အတူဖိနှိပ်မှုတွေကြောင့်ကျေးလက်တွေမှာလူငယ်လူရွယ်တွေဟာမိမိဒေသကိုစွန့်ခွာပြီးအိမ်နီးချင်းနိုင်ငံတွေကိုသွားရောက်ကြတာအပါအဝင်ရေကြီးရာမျက်နှာရာကိုထွက်ခွာကုန်ကြလို့လေယာဉ်လုပ်သားရှားပါတဲ့အကြောင်းပါဒုတိယအကြိမ်ကစစ်ကောင်စီကနေလူငယ်လူရွယ်အမျိုးသားအမျိုးသမီးတွေစစ်မှုမထမ်းမနေရအမိန့်ထုတ်ပြန်လိုက်တဲ့အတွက်ဒါကိုလက်မခံကြတဲ့ကျေးလက်လူငယ်အများစုဟာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေထဲဝင်ရောက်ကုန်ကြတာနဲ့ပထမတစ်ကြိမ်တုန်းကတင်ဆက်ခဲ့တဲ့အထက်ကလူရေကြီးရာမျက်နှာရာထွက်ခွာသွားကြတဲ့အတွက်လေယာဉ်လုပ်သားရှားပါးကုန်ကြတာဖြစ်ပါတယ်အဲ့ဒီလိုမြေကြီးဩဇာအစီအစဉ်ကနေနှစ်ကြိမ်ထုတ်လွှင့်ခဲ့သလိုစိုက်ပျိုးရေးလုပ်ငန်းတွေကိုအားကောင်းမောင်းတန်လုပ်ကိုင်နိုင်ကြတဲ့လူငယ်လူရွယ်တွေမိမိဇာတိမှာမနေနိုင်ကြတဲ့အတွက်ရွာမှာကြံ့ရင်းခဲ့ကြတဲ့သူတို့ရဲ့မိဘတွေကိုယ်တိုင်လေယာဉ်လုပ်ငန်းကိုနိုင်သလောက်ခွန်အားလေးနဲ့တော့ရသလောက်ဆက်လုပ်ကိုင်နေကြပါသေးတယ်ဟောအခုတခါလာပြန်တာကအသက်65နှစ်အရွယ်မြန်မာနိုင်ငံသားတိုင်းရက်ွက်ကြေးရွာလုံခြုံရေးအတွက်လက်နက်ကင်ကာကွယ်ကြရမယ်ဆိုတဲ့အမိန့်တရားကိုမန္တလေးမြို့မှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဏာသိမ်းစစ်ကောင်းဆောင်မင်းအောင်လှိုင်ကအတိအလင်းပြောကြားခဲ့ပါတယ်ဒီမတိုင်ခင်ကလည်းရွေးကောက်ပွဲအတွက်တကောင်စီရင်ကောက်မယ်လို့စစ်ကောင်စီကကြေညာထားတာရှိပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့တကောင်စီင်းကောက်မဲ့အစီအစဉ်ဟာမဖြစ်နိုင်တဲ့ရွေးကောက်ပွဲကိုခေါင်းစဉ်တတ်ထားပြီးမဲ့အဓိကဥတီချက်ကတော့စစ်မှုထမ်းလူဦးရေပေါ်ထွက်လာအောင်စီစစ်တာဖြစ်တယ်ဆိုပြီးပြည်သူတွေအကြမ်းမှာပြောဆိုနေကြပါတယ် ကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ UNFPA ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး PO Smith ကမြန်မာနိုင်ငံရဲ့သံကောင်းစည်းကောက်ယူအစီအစဉ်ကိုအတိအမှတ်ပြုမှာမဟုတ်တယ်လို့ပူးပေါင်းဆောင်ရွက်မှာလည်းမဟုတ်ကြောင်းမနှစ်ဒီဇင်ဘာလကုန်ပိုင်းကတည်းကအတိအလင်းသဘောထားထုတ်ပြန်ခဲ့ပါတယ်အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကမကွေးတိုင်းအတွင်းရှိအသက်58နှစ်အရွယ်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းလဲဖြစ်တောင်သူတဦးလဲဖြစ်တဲ့ဦးတင်စိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်သကောင်းစင်းကောက်ယူမယ်ကိစ္စနဲ့ပတ်သက်လို့ကတော့မဲစင်းအတွက်ဆိုပြီးတော့သူတို့ကောက်ယူမယ်ဆိုတဲ့မှာအကြမ်းမြင့်ပါတယ်ဒါပေမဲ့သူတို့တစ်ချက်ကိုနှစ်ချက်ပြပါဒီမှာလူပင်ရောက်ရှိတယ်အသက်အပိုင်းခြားရာဘသူတွေဘယ်တွေရာစမှုထန်အနဲ့ထမ်းရမယ်အသက်အရွယ်သူတို့တတ်မှတ်ထားတဲ့65ဆို65အထိပေါ့သူတို့လိုသလိုသုံးသွားပါပဲဒီကိစ္စနဲ့ပတ်သက်လို့မဖြစ်ဖြစ်တဲ့အနေနဲ့ကောက်ယူလိမ့်မယ်တချို့နေရာတွေလည်းအခက်အခဲရှိမယ်လို့မြင်တယ်ပြည်သူတွေကတော့ယုံကြည်မှုမရှိဘူးပေါ့သူတို့လိုသလိုသုံးဆွဲမယ်ဆိုတာကိုအသိပါ
အခုနောက်ဆုံးစစ်မှုထမ်းအသက်ကန့်သက်ချက်ဥပဒေတိုးလိုက်တဲ့အတွက်ကြောင့်ရွာကလက်ကျန်မိပါတွေလည်းလေပြစ်ရာပြစ်ရွာကိုပြစ်ကာသားသမီးတွေရှိရာအဝေးကိုလိုက်သွားရမလားလို့နောက်ဆုံးအဆင့်ဆုံးဖြတ်ကြရတော့မယ့်အခြေအနေကိုစိုက်ရောက်လာကြပါတယ်တောင်သူအများစုကတော့စစ်မှုထမ်းရမယ့်အတူတူလက်နက်ကင်တော်လိုင်းရေးအဖွဲ့တွေထဲပဲတွားရောက်ပူးပေါင်းကြလိမ့်မယ်လို့မကွေးတိုင်းအတွင်းကကျေးရွာအုပ်ချုပ်ရေးမှူးဟောင်းလဲဖြစ်တောင်သူတဦးလဲဖြစ်တဲ့ဦးတင်စိုးကပဲအခုလိုပြောပါတယ
်18ကနေ65ထိအောင်လိုလိုက်တဲ့အခါကျတော့လေယာဉ်လုံငန်းလုပ်မဲ့သူကမရှိတဲ့လောက်ကိုဖြစ်သွားတယ်ဘာလို့လဲဆိုတော့ပထမ18ကနေ35တော့ကလူလက်ပိုင်းတွေအကုန်လုံးကနိုင်ငံခြားအလုပ်လုပ်သွားတာတွေလည်းရှိမယ်အဲ့ဒါကတော်လိုင်းအင်အားစုတွေတဲ့ပေါ့နော်အဲ့လိုဝင်သွားတာလည်းရှိတယ်တခါသူတို့စစ်တပ်ကနေပြီးတော့ဆက်ဖက်စားကနေပြီးတော့စစ်မှုထမ်းဆိုတဲ့အထောက်အကူပါသွားတဲ့လူတွေရှိတယ်အဲ့တော့အခုတခါကျတော့65နှစ်ထီအောင်သူတို့ခေါ်ယူမယ်ဆိုတော့မိဘတွေကအသက်50ကျော်60ကျော်တွေကမိဘတွေကလျာလုံငန်းကိုလုပ်လို့ရသေးတယ်အခုချိန်65နှစ်ထီအောင်လုပ်လိုက်မယ်ဆိုရင်လျာလုံငန်းလုပ်မဲ့သူကမရှိသလောက်ဖြစ်သွားတယ်အဲ့ဒီလိုမျိုးတောင်းပါပဲစစ်မှုထမ်းကိုခေါ်မဲ့ဆိုတဲ့အခါကျတော့သူတို့လည်းပဲနီးစပ်ရာတော်လိုင်းအင်အားစုတွေလည်းပါသွားနိုင်တယ်
။ဖာနာသိန်းစစ်ကောင်းဆောင်ဟာသူ့အရင်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေကိုအကောင်အထည်ပေါ်ပြီးအသက်18နှစ်ကနေ35နှစ်ကြာလူငယ်လူရွယ်တွေကိုအခုအခါမှာပေါ်တာဆွဲစစ်တပ်ထဲသွတ်သွင်းနေတဲ့သတင်းတွေဟာလည်းဗီဒီယိုဖိုင်တွေဓာတ်ပုံသက်သေတွေနဲ့တကွသတင်းတွေမှာပေါ်ပြနေကြပါတယ်။အခုတခါတတိယအရွယ်အထိတိုးချဲ့ပြီးရက်ွက်ကျေးရွာလုံကျုံရေးလို့အမိတက်အတင်းအကျပ်စစ်မှုထမ်းခိုင်းတာဟာဆိုရင်တိုင်းပြည်ရဲ့ငကိုကရိုင်နေနေတဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုအပြည့်အစုံဖြိုချလိုက်တာဖြစ်တယ်လို့တောင်သူဦးကြီးတွေကပြောဆိုနေကြပါတယ်လေယာစိုက်ပျိုးရေးလက်ကျန်လေယာလုံသားကြီးတွေကိုစစ်မှုထမ်းခိုင်းတာဟာတိုင်းပြည်အလုံးစုံပျက်စီးသွားပြီလို့ပြောလို့ရသွားပြီဖြစ်တဲ့အတွက်သူတို့အနေနဲ့လည်းလုံးဆရာရှိတာပြက်ပြက်သားသားလုံတော့မယ်လို့အများနီးတူဆုံးဖြတ်နေကြတဲ့အကြောင်းမြေလက်ဒေသကလေသမားဦးကြီးတဦးကအခုလိုပြောပါတယ
်35နှစ်ထီအောင်ဆွဲမဲ့ဟာဆိုတော့သူတို့ရည်ရွယ်ချက်ကလုံချင်ရလုံဖို့ရဖို့အတွက်စစ်မှုထမ်းရမယ်မဟုတ်ဘူးမအားဘော်ဒါဆွဲတာပဲပေါ်တာဆွဲတဲ့ပုံစံမျိုးနဲ့လူခိုင်းညံခိုင်းမယ်လုံချင်ရလုံမယ်ဆိုတော့သူတို့လက်ကုတ်ထည့်ရရေးလို့ပြီးအောင်လို့ဤသူပြောတာလုံအားရှားပါတယ်ဒါဆိုရင်လည်းစိုက်ပျိုးရေးပျက်စီးသွားတော့ပါပဲစိုက်ပျိုးရေးအမီပြူတဲ့နိုင်ငံစိုက်ပျိုးရေးပြတ်သွားတယ်ဆိုရင်လည်းပဲနိုင်တိုင်းကြီးပြတ်သွားပါမယ်မြန်မာပြည်မှာဘာမှညှို့လင့်ချက်မရှိတော့ဘူးအဲတော့အရာအားလုံးကပျက်စီးသွားပြီဗျာတိုင်းပြည်ကကိုယ်ဆိုရင်လေယာစိုက်ပျိုးရေးလက်ပျက်စီးသွားပြီပေါ့ဗျာခင်ဗျာလူရည်ရတာကိုလုံးစုံပြတ်သုံးရေးကိုရည်ရတာသူတို့ကပျက်စီးနေတာပြတ်သွားပြီအလုံးကဒီနိုင်ငံမှာနေရတာတော့ဝင်နေတဲ့အထက်ဝင်တွဲသိရင်ဝင်တွေ့တာပဲလှုပ်လာတဲ့အချိန်ကိုလည်းလိုက်လှုပ်အောင်ညာသောအပြင်ခန်းချမကောင်လေးကြီးပဲအလုံးကလှတယ်ပွဲရတော့ကျွန်တော်တို့လည်းပဲကျုံတယ်လို့ကြားတယ်လို့တော်ရမှာ
အရင်ကစစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်ကြာလူငယ်တွေကိုအမျိုးသားအမျိုးသမီးပညာတတ်နဲ့တာမန်လူတန်းစားစသဖြင့်အဆင့်တွေအမျိုးမျိုးခွဲခြားသတ်မှတ်ထားပါတယ်တဖက်ကလည်းတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဒေသကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့တွေကနယ်မြေသိမ်းပိုက်လာတာနယ်မြေစိုးမိုးလာတာတွေပုံမကျေပြန့်လာပါဗါတယ်အဲ့ဒီလိုနဲ့စစ်ကောင်စီခေါင်းဆောင်ကစစ်မှုမထမ်းမနေရအမိန့်ကိုအသက်65နှစ်အထိတိုးချက်လာတယ်လို့နိုင်ငံရေးစောင့်ကြည့်အကဲကတ်တွေကသုံးသပ်နေကြပါတယ်ဒီလိုအခြေအနေတွေကြောင့်အရင်ကစစ်မှုထမ်းလူငယ်ခွင်ထဲမှာပါဝင်ကြတဲ့ကျောင်းသားလူငယ်တွေကလည်းသူတို့ကိုပါစစ်တပ်ထဲအာရမသွတ်သွင်းတော်မလားဆိုပြီးစိုးရိမ်စိတ်တွေဝင်လာကြကကျောင်းမတက်ကြတာတွေတော်တော်များလာနေကြပါပြီ နောက်တခါ NAM CDM လို့ခေါ်ကြတဲ့စစ်ကောင်စီလက်အောက်မှာဆက်လက်အမှုထမ်းနေကြတဲ့ဝန်ထမ်းတွေလည်းလုံခြုံမှုမရှိသလိုခံစားကုန်ကြရပါတယ်အလားတူအထက်ကျုပ်ဆက်ယုံတွေမှာအလုံးလောက်ကိုင်းနေကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေအနေနဲ့လည်းသူတို့တွေဆက်ယုံကိုအသွာဘယ်အချိန်ဖမ်းခေါ်စစ်မှုထမ်းခိုင်းမလဲဆိုပြီးကြောက်လန့်နေကြပါတယ်မြန်မာနိုင်ငံမှာအုပ်ချုပ်တဲ့အာဏာရှင်အဆက်ဆက်ဟာဆိုရင်အရင်1980ကျော်နှစ်တွေကလည်းရက်ွက်ရက်ရွာပြည်သူလုံခြုံရေးဆိုပြီးမြဝကျွန်းပေါ်နဲ့ဘကိုးရိုးမအတွင်းမှာအကြမ်းဆုံးအရန်ဆုံးလုပ်ခဲ့လို့ကျေးလက်တောင်သူလယ်သမားတွေအထိနာခဲ့ရပါတယ်အများပြည်သူတွေကဖြက်လေးပြက်လို့အလွယ်ခေါ်ကြတဲ့အဲ့ဒီလောက်ရကြောင်းမြဝကျွန်းပေါ်မှာလက်နက်ကိုင်းသဘုံတွေကိုရိတ်ခါပြက်သတင်းပြက်ပြည်သူနဲ့အဆက်အသွယ်ပြက်လမ်းပန်းဆက်သွယ်ရေးပြတ်တောက်အောင်လှုပ်ဆောင်ခဲ့ပါတယ်အဲ့ဒီအတွက်ရွာတွေအနသဘုံတက်တွေကတ်မရအောင်ရွာတွေကလူတွေရွာအပြင်ထွက်မရအောင်ရွာမြစ်ချောင်းတွေမှာရှိတဲ့လေတံမှန်တွေကိုတက်မတော်ရည်ရင်နဲ့ဆွဲယူသိမ်းဆွဲသွားတာရွာအပြင်ကစပားကြီးတွေကိုမီးရှို့တာတွေကိုမြမတက်မတော်ကလှုပ်ဆောင်ခဲ့ပါတယ်အဲ့ဒီအကြောင်းကိုစစ်အာဏာရှင်ပါတီဖြစ်တဲ့မြမဆိုရှလစ်လမ်းစဉ်မဆလာပါတီကနေနာမည်ပြောင်းထားတဲ့တိုင်းရင်းသားစီလုံးညီညွတ်ရေးတားဆညာပါတီရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ထွန်းကြီးရဲ့ကိုရီးအထုပ်ပတိစာအုပ်ထဲမှာအတိအလင်းရေးသားထားပါတယ်အလားတူဘကိုးရိုးမထဲမှာလဲ KNU ကရင်လက်နက်ကိုင်တပ်ဖွဲ့နဲ့ဗမာပြည်ကွန်မြူနစ်ပါတီဘဂဘဗဟုဌာနချုပ်အခြေဆိုင်လို့မရအောင်တောင်မော်ကရင်ရွာ14ရွာကိုအဓမ္မမြေပြန့်ကိုပြောင်းရွှေ့ခဲ့ပါတယ်မြမစစ်အာဏာရှင်အဆက်ဆက်ဟာအဲ့ဒီလိုအကြမ်းဆုံးအရန်ဆုံးလှုပ်ဆောင်ခဲ့တဲ့အတွက်အဓိကတောင်သူလယ်သမားတွေအထိနာခဲ့ကြရတဲ့မှတ်တမ်းတွေရှိပါတယ်ဒီလိုတာဒကားတွေကြောင့်မြန်မာနိုင်ငံအနှံ့လူကြီးလူငယ်ကြားစိုးရိမ်စိတ်မြင့်တက်ရတဲ့ရလတ်အဖြစ်လက်လန်းမီခဲ့သူတွေလည်းပြည်ပတိန့်ဆောင်ကြတာတွေနဲ့ပါဆိုရင်တိုင်းပြည်အတွက်လှုပ်သားစီစဉ်မှုနဲ့ဆုံးရှုံးမှုတွေထပ်တိုးလာပါတယ်ခင်ဗျာ
မြန်မာအရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုကဆက်လက်နေပါလျက်ရှိနေပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပေးထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ဂန္ဓာအားနည်းမှုကြောင့်လားသို့မဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်လားဆိုတဲ့အပေါ်မှာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ပေးထားပါတယ်ရှင်
You're stuck with us. You can never come back. I kept up with you in the book, George.
ယူကရိန်းနိုင်ငံရေးမှာဆိုရင်တမရဆလန်စကီကိုယ်တိုင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တောသွေ့ပြီးတော့ထောက်ခံမှုတွေရအောင်လုပ်နေပါတယ်။အလျားတူပဲ NUG အစိုးရနဲ့အာနာတိန်စစ်တပ်ကလည်းအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအားပေးထောက်ခံမှုရဖို့အပြိုင်အဆိုင်စ조사နေကြပါတယ်။ယူကရိန်းနဲ့မြန်မာအရေးဟာတူညီချက်တွေရှိနေသလိုကွဲပြားခြားနှက်ချက်တွေလည်းရှိနေပါတယ်။နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုတွေဟာသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအားနည်းချက်ကြောင့်လားဒါမှမဟုတ်နိုင်ငံရဲ့အကျိုးစီးပွားဆက်နွယ်နေမှုကြောင့်လားဆိုတာကိုအာနာသိန်းခါစားမှာစစ်တပ်ရဲ့ဖမ်းဆီးတာကိုခံခဲ့ရမှုတဲ့သတင်းစာဆရာကိုနေတန်ပေါင်းကိုဆက်သွယ်မေးမြန်းထားပါတယ
်။အယောသုံးဝန်ခံရရင်တော့ကျွန်တော်တို့ဒီဘက်ကဒီတော်လိုင်းလှုပ်ရှားမှုအင်အားစုတွေဘက်ကပေါ့နော်ဒီပတ်သက်စတဲ့ကကျူးလွန်နေတဲ့ပြည်မှုတွေနဲ့ပတ်သက်ပြီးတရင်တင်ဆက်တဲ့အခါမှာပြောတာဆိုတာနိုင်ငံရေးရစီးပွားရေးပြောတာဆိုတော့မှနိုင်ငံတကာကိုမရောက်နိုင်ဘူးလို့ပြောရင်တော့နည်းနည်းလေးကျွန်တော်တို့အသိတော်လက်မခံချင်းကြောက်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာ Ukraine Russia ထက်ဆိုပြီးတစ်နှစ်ကျော်လောက်ကျွန်တော်အကျူဖြစ်တာပါကျွန်တော်နိုင်ငံကဟိုတချို့ကတော့ပြောတာငါတို့ကကန်ဆူတယ်ငါတို့နိုင်ငံမှာတစ်ခုခုအရေးကြည့်တဲ့အခြေအနေတွေဖြစ်တိုင်းကမ္ဘာမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်ရင်အဲ့ဘက်ကိုအာရုံနဲ့နေသွားတယ်ဆိုတော့ဒါတော့မှန်မယ်လို့ပြောပြရတယ်။ယူကရိန်းရဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အကျိုးစီးပွားကြီးတယ်။ကျွန်တော်နိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာရဲ့အကျိုးစီးပွားမရှိဘူးလို့ပြောပြရတယ်။ moral အကျိုးစီးပွားလောက်ပဲရှိတယ်။ democracy ကိုအားပေးတယ်လူခွင့်ကိုညစ်တယ်ပေါ့နော်။အဲ့ဒီဟာကြောင့်ဖြစ်တာပါ။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနည်းချက်ရှိတယ်။အဲ့ဒါအမှန်ပဲ။ပြာမှာကျွန်တော်သတင်းသမားယူဘက်ကလည်းပြာအားနေတယ်လို့ဒီဒီလက်နက်ကင်တိုက်နေတဲ့အင်အားစုတွေရောတော့အတိုက်ခံအစိုးရဘက်ကကောပြာအားနေတယ်အဲ့တော့ပြာကိုပြီးခဲ့တဲ့နှစ်နှစ်ခွဲလောက်လောက်မှာသူတို့ PR strategy တွေပြင်လာပြီးနိုင်ငံတကာထိုးဖောက်တယ် သူတို့ဒီကျွန်တော်တို့ကြားလိုက်မယ်တော်ပါတယ်ပြီးခဲ့တဲ့တလနှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4လာတယ်တောက်လျှောက်ကျွန်တော်တို့ဒီ current year တိုင်းပွဲပိုင်းတောက်လျှောက်အကုန်လုံးသူတို့ဆိုလို့ညာကဒီလို impact မျိုးက every day နေတိုင်းဖြစ်စီရမလို့အဲဒီကဘာကိုရောက်တယ်ကဘာကတိလာဆိုတိတယ်စိတ်ဝင်စားလားကအကူညီမလားဆိုတော့အကူညီခြင်းတယ်ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုအဲ့တော့နောက်ဆုံးဘင်းနီယာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနဲ့လို့ကျွန်တော်နိုင်တော့မကူတာဟုတ်အကျိုးစီးပွားကြောင့်ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကဟာအမြင်မတူဘူးအဲ့ဒါကြောင့်လို့ပဲကျွန်တော်ထင်ပါတယ်သူညီချက်တွေကတော့ဖွင့်လို့ပဲအကုန်တူပါတယ်မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေတဲ့ပါမောင်းလာတာနေတဲ့နိုင်ငံတကူကျူးကျော်တာ ਨੇ ကိုယ်နိုင်ငံတွေမှာရှိတဲ့ကိုယ်ပြည်ကျူးကျော်ပြီးဆင်ရဲတာ ਨੇ စစ်ပွဲကြီးကတော့တူတူပဲဖြစ်ခဲ့တဲ့တတ်တာဖြတ်တာရက်စက်မှုဟိုယူဘလိုခေါမလဲသိရဆိုမှုအဲ့အားလုံးကတူတူပါပဲပူတင်ကို ICC တင်ဖို့ကြိုးစားတယ်မဲအောင်လာဘာလို့ ICC တင်ဖို့မကြိုးစားလဲကျွန်တော်ဆုံးကပြောခဲ့တဲ့ interest အားလားကျွန်တော်ဆိုလို့ကျွန်တော်တို့နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေစပေါ်ကခက်ခဲတဲ့ခံစားမှုတွေဒုက္ခတွေအားလုံးတစ်ခုပဲနိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရလဲဆိုတော့အချုပ်အခြားအာဏာပိုင်တဲ့နိုင်ငံတစ်ခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပြည်လင်းစစ်လို့ပြောကျွန်တော်တို့ကလည်းကိုယ့်ကိုပြန်မိတာကျွန်တော်တိုင်းမှာဖြစ်နေတဲ့တော်လိုင်းကြီးကပြည်လင်းစစ်တာကျွန်တော်တို့ကပြည်လင်းစစ်မဟုတ်ဒါပေမဲ့နိုင်ငံတကာ definition ကသူကပြည်လင်းစစ်ဒါဒီအချုပ်အခြားအာဏာပိုင်တဲ့ကိစ္စဝင်မဆွတ်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညွန်နေတာမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကကိုယ်အားကိုယ်ကိုပြီးကိုယ်ပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
ဒါကတော့ယူကရိန်းရေးနဲ့မြန်မာရေးကိုသတင်းစာဆရာကိုနေတံမောင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဘသူတွေကဒီစီစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ Israel Hamas စစ်ပွဲမရက်ဆင်းနိုင်သေး၍လူအသက်ပေါင်းများစွာတည်ကျေပျက်စီးနေဦးမှာဖြစ်တယ်လို့နိုင်ငံရေးတုံ့တက်သူတွေကသတိပေးပြောကြပါတယ်။အပြစ်ခရက်ဆဲဖို့သဘောတူညီမှုခုချိန်ထိမရသေးပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အသေးစိတ်ကိုမကြာခင်ရပ်ပိုင်းနယ်အတွင်းထုတ်ပြန်ဖို့ရှိနေတာပါ Baronica Bodres Iglesia ပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင်
Israel West Bank နဲ့ Jordan နေကြားကိုဆက်သွယ်ထားတဲ့ LNB တရားမှာတနင်္ဂနွေနေ့က Israel လူမျိုးရေးတပ်ဖွဲ့ဝင်တွေကိုတနက်သမားကပစ်ခတ်ခဲ့ရမှာ Israel အရသား3ဦးနဲ့တနက်သမားလည်းတည်ဆုံခဲ့ပါတယ် Israel Hamas စစ်ပွဲနဲ့ဆက်နွယ်တယ်လို့ယူဆထားတဲ့ဒီပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ် Benjamin Netanyahu ကပြစ်တင်ထုတ်ချပါတယ
်ဇေယုံကရှေ
စိတ်မကောင်းဖြစ်စရာနေ့တစ်နေ့ပါအင်မတန်ဆက်ဆုပ်ဖွဲ့အကြမ်းဖက်လူသက်သမားဟာကျွန်တော်တို့နိုင်ငံသား3ဦးကို LNB တရားမှာတွေးအေးနဲ့တက်သွားတာပါတေဆုံးသွားသူတွေရဲ့မိသားစုတွေစီအစိုးရကိုစားဝမ်းနဲ့ကြောင်းတဝင်လာတွေပေးပို့ခဲ့ပါတယ
်ဂါဇာမှာတော့ Israel တပ်တွေဟာ Hamas တွေကိုလိုက်လံချေမှုန်းနေစေပါဒီလိုတိုက်ခိုက်မှုအတွင်း Palestine 4000ကျော်တေဆုံးခဲ့ကြောင်း Palestine ဘက်ကလည်းပြောဆိုထားပါတယ်နှစ်ဖက်လုံးအနေနဲ့လူအသက်တွေထပ်ပြီးတော့မဆုံးရှုံးရလေအောင်အပြစ်ခတ်ရစေးအကောင့်တွေဖော်ဖို့နီးလန်းသာရှိကြောင်းနိုင်ငံရေးတုံ့တက်သူတွေကထောက်ပြပါတယ
် People will still be getting killed.
လူတွေထပ်ပြီးအသက်ခံရအောင်မှဖြစ်တယ်လို့တရားခံတွေလည်းလွတ်မှာမဟုတ်ပါဘူး။ Hamas ကိုလည်း Israel ကနိုင်စရာလမ်းမမြင်ပါဘူး။ကျေအေးနိုင်မယ့်နီလန်းတစ်ခုခုကိုရွေးချယ်တာသာအကောင်းဆုံးဖြစ်ပါလိမ့်မယ်။
2023ခုနှစ်အောက်တိုဘာ9ရက်နေ့က Hamas တွေ Israel ကိုဝင်ရောက်စီးနင်းရမှာလူပေါင်း1200လောက်ကိုတပ်ဖြတ်ခဲ့တယ်လို့ယာနဲ့ချီတဲ့တရားခံတွေလည်းဖမ်းဆီးခေါ်ဆောင်သွားပါတယ်။အခုအခါမှာတော့ပထမဆုံးအချိန်အနေနဲ့အဲ့ဒီတရားခံတွေရဲ့ဆွေမျိုးသားချင်းတွေကပါစစ်ပွဲရစဲရေးနဲ့ပတ်သက်တဲ့ Israel အစိုးရစံကြီးစနားပြပွဲတွေမှာပါဝင်လာပါတယ်။
Israel မှာပြောင်းလဲတွေဖြစ်ဖို့အခုလိုဆန္ဒလာပြတာပါ။သဘောတူညီချက်တည်းရဲ့ရဖို့နဲ့စစ်ပွဲတွေရပ်ဖို့ပါ
။ Israel Hamas အပြစ်ခတ်ရစေးအကောင့်တွေပေါ်လာအောင်ဒေတာရင်းနိုင်ငံအချို့နဲ့အတူ American ပြည်ထောင်စုကလည်းကြိုးပမ်းနေတာပါ။
I don't think we have
ဘယ်ဘက်အပေါ်ကူမှ American ဩဇာအာဏာမရှိပါဘူး။သူတို့အတွက်အကောင်းဆုံးနီလန်းကိုသာသူတို့ရွေးချယ်ကြမှာပါ။
American Board ထောက်လှမ်းရေး Agency အကြီးအကဲ William Burns ကလည်းအပြစ်ခတ်ရစေးအစုပြုချက်ပြစ်စစ်ကိုလာမယ့်ရက်တွေအတွင်းထုတ်ပြန်သွားဖို့ရှိကြောင်းစနေနေ့ကပြောဆိုခဲ့ပါတယ်ခင်ဗျာ
American ပြည်အောင်စုမှာလာမယ့် November လကျင်းပမယ့်ရွေးကောက်ပွဲကြို Democratic နဲ့ Republican သမ္မတလောင်းနှစ်ဦးစကားဆက်ထိုးပွဲကို September လ10ရက်အင်္ဂါနေ့ညပိုင်းမှာကျင်းပမှာဖြစ်ပြီးတော့ ABC ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီစကားဆက်ထိုးပွဲကို VOA မြန်မာဝိုင်းအစီအစဉ်ကနေပြီးတော့လဲရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးပါမယ်မြန်မာစံတော်ချိန် September လ17ရက်ဗုဒ္ဓဦးမနက်9နာရီအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါနေ့ည၈နာရီခွဲအချိန်ကစပြီးတော့၃နာရီကြာထုတ်လွှင့်မဲ့ဒီ2စီစဉ်မှာတော့ Democratic သမ္မတလောင်း Kamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့စကားစစ်ထိုးပွဲတိုက်ရိုက်ထုတ်လွှင့်ချက်နဲ့အတူအထူးသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်သွားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာဝိုင်း Facebook နဲ့ YouTubeလူမှုကော်ရက်စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင
်။အခုတော့ကဘာတလွှခီးသွွားအစီအစဉ်ကိုတင်ပြပါတော့မယ်ရှင်။ Carl Buck Beer လက်လက်ဆက်ဆက်တောက်နိုင်မဲ့ပြတိုက်ကိုတွားချရမှာပါ။ကဘာမှာလူသည့်အများဆုံး Beer အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Carl Buck Beer လုပ်ငန်းကြီးက1849ခုနှစ်တည်းကဒီကနေ့အထိဘီယာဘလိုချက်လို့တလဲဆိုတာလေ့လာနိုင်ဖို့ဒိမတ်နိုင်ငံမှာ Home of Calbus ဆိုပြီးပြတိုက်ဖွင့်လှစ်ထားပါတယ်။ Calbus ဘီယာလက်လက်ဆက်ဆက်တောက်နိုင်မဲ့ပြတိုက်စီကိုမတ်စုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင
်။ဒိမတ်နိုင်ငံ Copenhagen မြို့တော်ကိုသွားလဲတဲ့တွင်အနေနဲ့ကဘာကျော် Carlsberg ဘီယာလုပ်ငန်းကြီးရဲ့နှစ်ပေါင်း195နှစ်ကျော်သမိုင်းကိုလေ့လာနိုင်ကြပြီဖြစ်ပါတယ်။ Carlsberg ဘီယာရဲ့လို့ဖြစ်လာဖို့ဒန်မတ်လူမျိုး JC Jacobsen ပထမဆုံးဘီယာအစမ်းချက်ခဲ့တဲ့နေရာကနေ Carlsberg အမှတ်တံဆိပ်နဲ့ဘီယာလုပ်ငန်းဖြစ်လာတဲ့အကြောင်းဘီယာတွေကိုသိပ္ပံနည်းကျစမ်းသပ်ဖော်ဆက်ထုတ်လုပ်တဲ့အကြောင်းတွေကိုပုံမှန်ပြတိုင်မျိုးတွေလိုမဟုတ်ဘဲခေတ်သစ်နည်းပညာတွေသုံးပြီးတော့လာကြည့်သူတွေနဲ့အပြန်အလှန်တုံ့ပြန်နိုင်အောင်လို့အလုပ်ထားပါတယ်။1849ခုနှစ်တုန်းက JC Jacobsen ကအဲဒီခေတ်အချိန်မှာရှေ့ပြေးနည်းပညာတွေနဲ့ဘီယာချက်ဆက်ယုံတိဆောက်ပြီးတော့ဘီယာတွေကိုချက်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။သူနဲ့သားဖြစ်သူ Carl Jacobsen တို့ကြားမှာဘီယာချက်နည်းချက်ပုံအတော်ကွာခြားခဲ့ပုံအဲဒီကွဲပြားမှုကပဲကဘာကျော်တဲ့ Carlsberg ဘီယာအရသာရဲ့လို့ဖြစ်လာခဲ့တဲ့သမိုင်းကြောင်းတွေကိုဒီပြတိုက်မှာရှင်းပြထားပါတယ်။
Where we stand today is actually where it all started.
ဒီနေရာက Carlsberg Beer ဆိုပြီးတော့အစပြုခဲ့တဲ့နေရာဖြစ်ပါတယ်။1849ခုနှစ်တုန်းကဒီ JC Jacobsen ပထမဆုံးဘီယာချက်တဲ့နေရာလည်းဖြစ်တယ်လို့ကျမတို့ Carlsberg တို့တည်ကြတဲ့ဘီယာချက်လုပ်ငန်းကိုလည်းဒီမှာပဲစပြီးတော့တည်ထောင်ခဲ့တာပါရှင
်။ We must constantly seek to innovate and improve. Very good.
1849ခုနှစ်တုန်းက Copenhagen မြို့လယ်မှာရတဲ့ရေအသွေးကတိတ်မကောင်းတာကြောင့်မြို့ပြင်ဘက်ရေတန့်တန့်ရနိုင်တဲ့နေရာကို JC Jacobsen လိုက်ရှာခဲ့ပါတယ်။ဒါအပြင် BRCG တွေရာနဲ့ချီကိုတိုးလောင်ထားနိုင်ဖို့မြေအောက်ခန်းနေရာကျဲလဲလိုတာကြောင့်ဒီနေရာကိုသူရွေးချယ်ခဲ့တာဖြစ်ပါတယ်။ Copenhagen မြို့အနောက်ဘက်ချမ်းမှာရှိတဲ့ကျဲဝန်းလှတဲ့မြေနေရာကြီးကိုဝယ်ပြီးတော့ဘီယာချက်ဆက်ယုံသူတို့မိသားစုနေထိုင်ဖို့အိမ်ကြီးနဲ့ပန်းဥယျာဉ်ကြီးကိုဆောက်လုပ်ခဲ့ပါတယ်။Carlsberg Beer ကိုအကောင်းဆုံးအရသာရအောင်ထုတ်လုပ်တဲ့နေရာမှာသိပ္ပံနည်းကျလေ့လာဆန်းသပ်မှုကလည်းအရေးကြီးတာမို့ဒီမြေနေရာပေါ်မှာပဲသိပ္ပံအကယ်ဒမီကြီးကိုဖွင့်လှစ်ခဲ့ပါတယ်။ Carlsberg သိပ္ပံအကယ်ဒမီကသူတေသနာဓာတ်ခွဲခန်းမှာအလုပ်လုပ်ခဲ့တဲ့ပါမောက္ခ Modern Mendel ဆိုရင်သူရှာဖွေတွေ့ခဲ့တဲ့ Click Chemistry အတွက်2023ခုနှစ်တုန်းက Nobel ဆုကိုတောင်ရရှိခဲ့တာပါ။အဲ့လိုမျိုး Carlsberg Beer လုပ်ငန်းကြီးရဲ့သမိုင်းကိုဒီပြတိုက်ကိုလာကြသူတွေလေ့လာနိုင်ကြမှာဖြစ်တယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်
။ When you're into the exhibition, you will of course get an introduction to the history.
So ပြတိုက်ထဲရောက်တာနဲ့ Carlsberg သမိုင်းကြောင်းကိုသိရမှာဖြစ်ပါတယ်။ Beer ချက်နီးမတူကြတဲ့သားဖားနှစ်ယောက်အကြောင်းနှစ်တွေအကြာကြီးစကားမပြောကြတဲ့အထိမတည့်ကြတဲ့သားဖားနှစ်ယောက်ရဲ့ Beer ချက်နီးတွေအကြောင်းလည်းသိရမှာဖြစ်ပါတယ်။ဒါရီမကပါဘူး Carlsberg Beer ရေချက်ဖို့အတွက်ဘလောက်တောင်သိပ္ပံနည်းကျလိလာဆန်သက်ဖော်ဆက်ထားတယ်လေဆိုတာကိုလိလာနိုင်မှလည်းဖြစ်ပါတယ်သိပ္ပံနည်းကျလိလာဆန်သက်ဖော်ဆက်တာဟာ Carlsberg လုပ်ငန်းကြီးရဲ့အဓိကအသက်လည်းဖြစ်ပါတယ်နောက်ပြီးတော့ပြရိတ်ကိုလာတဲ့သူတွေအနေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့ game တွေလည်းရှိပါတယ်ကိုယ်စိတ်ကြိုက် Beer ချက်နိုင်တာမျိုး Beer နဲ့ရေချိုးတာမျိုးလို့ game တွေလည်းလုပ်ထားပါတယ်
ကော့စ်ဘတ်ဘီယာပြတိုက်ထဲရောက်တာနဲ့ကိုရိုင်းရေကော့ဆန်မိသားစုဘီယာလုပ်ငန်းထဲရောက်သွားတယ်လို့မျိုးအတန်တွေအနံ့တွေအမြင်တွေခံစားရအောင်လို့ခင်မင်းဒီပညာတွေနဲ့ဖန်တီးပြသထားပါတယ
် We felt that the beer needed a more prevalent space.
ဘီယာပြတိုက်ဖြစ်တာဟိုနေရာကျကျဝန်းရှိဖို့လိုတယ်လို့ထင်ပါတယ်။လာကြည့်တဲ့သူတွေအနေနဲ့လည်းပြထားတာတွေကိုကြည့်ုံတသက်မဟုတ်ပဲကိုပိုင်ပါဝင်မှုရှိတာမျိုးပို့ပြီးအပြန်အလှန်တုံ့ပြန်မှုရှိတဲ့အတွေ့အကြုံမျိုးရသွားစေဖို့ပြတိုက်အစ်စ်ကိုလှုပ်ထားတာဖြစ်ပါတယ
်။ Golf Park ဘီယာပြတိုက်မှာထူးထူးခြားခြားတွေ့ရနိုင်တာနောက်တစ်ခုကတော့ကဘာတဝမ်းထုတ်လုပ်ထားတဲ့ဘီယာမျိုးစုံဖြစ်ပါတယ်။19ရာစုမှာထုတ်လုပ်ခဲ့တဲ့ဘီယာတွေကစားလို့ဒီကနေ့အထိထုတ်လုပ်နေတဲ့မဖောက်ရသေးတဲ့ဘီယာပလစ်မျိုးစုံကိုပြတိုက်ရဲ့မြေအောက်ခန်းထဲမှာအစီအစီပြသထားပါတယ
် We have more than 22,000 different bottles
ကဘာတဝန်ဘီယာပလစ်ပေါင်း 12,000 ကျော်ရှိပါတယ်ရသမျှပလင်းတွေအားလုံးစုဆောင်ထားမယ်ဆိုပြီးကျမတို့ဆုံးဖြတ်ထားတာမို့ Carlsberg အမှတ်တံဆိပ်မဟုတ်တဲ့တခြားတံဆိပ်တွေလည်းတွေ့ရမှာဖြစ်ပါတယ်ရှင
် Carlsberg ဘီယာပြတိုက်မှာ1849ခုနှစ်တုန်းကစတင်တည်ထောင်ခဲ့ချိန်မှာချက်လုပ်ခဲ့တဲ့ဆက်ရညားကြီးတွေ BRC တူလောင်ထားတဲ့အခန်းတွေကိုတွားကြည့်လို့ရတယ်လို့ရှားပါအပင်မျိုးစိတ်ပေါင်း50ကျော်ရှိတဲ့ Jacobson မိသားစုပန်းဥယျာဉ်ကြီးနဲ့မြင်းတွေထားတဲ့မြင်းဆောင်စီကိုပါတွားကြည့်လို့ရနိုင်ပါတယ်။ဒန်မတ်အစာတွေဝယ်စားနိုင်မဲ့စားတောက်ဆိုင်တွေရှိတယ်လို့ကမ္ဘာမှာအကောင်းဆုံးလို့ဆိုတဲ့ Carlsberg ဘီယာတောက်နိုင်မဲ့အရက်ဘားကိုလည်းပြတိုက်နဲ့တွဲပြီးဖွင့်လှစ်ထားပါတယ်။
This place is the brand new Carlsberg bar. So this is where
we are at Carlsberg အရက်ဘားနေရာတည်ဖြစ်ပါတယ်။ Carlsberg ကထုတ်တဲ့ဘီယာရရနိုင်တဲ့နေရာဖြစ်တယ်လို့လက်လက်ဆက်ဆက်ခွက်ထဲကိုငှဲ့ထားတဲ့ကဘာပေါ်မှာအကောင်းဆုံးလို့တောင်ပြောနိုင်တဲ့ဘီယာတောက်နိုင်မယ့်နေရာဖြစ်ပါတယ်
။ကဘာမှာ Carlsberg ဘီယာကိုမသိသူရှားတာကြောင့် Carlsberg ဘီယာလုပ်ငန်းဟာဒန်မတ်နိုင်ငံအတွက်အကုန်ယူစရာလုပ်ငန်းတစ်ခုလို့ပြောလို့ရပါတယ်။ရှောင်းဆောင်အတုံးလေးတွေနဲ့ပုံစံမျိုးစုံဖော်ကစားတဲ့လေကိုကဘာတဝမ်းပြေးဆွဲနေတဲ့ mask ကုန်တင်သမောလုပ်ငန်းပြန်ပြေးမြဲစွမ်းအင်ထုတ်လုပ်တဲ့ Vestas ကုမ္ပဏီစတဲ့ Denmark နိုင်ငံရဲ့ကဘာကျော်လုပ်ငန်းတွေမစခင်နှစ်ပေါင်းများစွာတွေကနိုင်ငံတကာကို Denmark ထွက် VR တင်ပို့နေတဲ့လုပ်ငန်းမှု Denmark လူမျိုးတွေကိုယ်တိုင်ဂုဏ်ယူနေကြတာပ
ါ It was the first real Danish export success story in that manner it was
နိုင်ငံတကာမှာဒိမက်ကထွက်ကုန်ဆိုပြီးတော့လူတိုင်းသိတဲ့ပထမဆုံးအောင်မြင်မှုဖြစ်ပါတယ်လေဂိုတို့ဗက်စတာတို့မက်စ်တို့ဖြစ်မလာခင်မှာကလေးကပြည်ပမှာလူတီများတဲ့ဒိမက်အမှတ်တံဆိပ်ဖြစ်ပါတယ
် Home of Carlsberg Carlsberg ဘီယာပြတိုက်ကို2023ဒီဇင်ဘာတရနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်2024ခုနှစ်အတွင်းမှာဧည့်သည်တိမ့်နဲ့ချီလာကြလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်း Carlsberg လုပ်ငန်းဆက်ဆံရေးဌာနအကြီးအကဲကပြောပါတယ်
Well in the first full year of opening we're expecting in excess
အခုပထမဆုံးနှစ်မှာလာကြည့်တဲ့သူ2,000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ကိုပင်ဟေဂန်မြို့အတွက်လည်းလာလေတဲ့ကဘာလဲခီးတဲ့တော်တော်များလာမယ်အရေးအတွက်ဖြစ်ပါတယ
်နှစ်ပေါင်း190ကျော်1849ခုနှစ်ထဲကဒန်မတ်နိုင်ငံကဘီယာရဲ့လို့သိလာကြတဲ့ Carlsberg ဘီယာဘလို့စဖြစ်လာခဲ့တယ်လဲဆိုတဲ့သမိုင်းကိုကိုပင်ဟေဂန်မြို့တော်က Home of Carlsberg မှာပြသထားပါတယ်ဒန်မတ်နိုင်ငံရဲ့သမိုင်းဝင်လုပ်ငန်းတစ်ခုဖြစ်တဲ့ Carlsberg ဘီယာလုပ်ငန်းကြီးနဲ့ဒီလုပ်ငန်းကြီးကဒန်မတ်နိုင်ငံရဲ့သိပ္ပံနဲ့ဤပညာလေးလာမှုတွေဒန်မတ်ယဉ်ကျေးမှုနဲ့စီးပွားရေးအပေါ်ဘလို့အပြောင်းအလဲတွေဖြစ်စေခဲ့တယ်လဲဆိုတာတွေကို Home of Carlsberg ဘီယာပြတိုက်ကနေသိရှိနိုင်မှာဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မော်ပ
ါ။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။စစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေကြောင့်အရတားထိခိုက်သေးဆုံးမှုတွေအပေါ်အလွန်အမင်းဆွေးရိမ်မကင်ဖြစ်ပြီးဒီတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ရမယ်လို့အမေရိကန်ပြည်ထောင်စုကထုတ်ပြန်ပါတယ်။အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ Burma Act မြန်မာနိုင်ငံဆိုင်ရာဥပဒေနဲ့အညီအရတားမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့လက်နက်မဟုတ်တဲ့အကူအညီတွေပေးရတဲ့အတွက်အမေရိကန်အစိုးရကဖွဲ့အမေရိကန်အစိုးရအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်နေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။ခန်းယူနစ်မြို့အနောက်ဖက်အစ္စရေးကပဲလူသားချင်းစာနာထောက်ထားရေးဆောင်ဖြစ်သတ်မှတ်ထားတဲ့မာဝါစီအရက်ကိုအစ္စရေးကလေးချောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒီလိုတိုက်ခိုက်တာကြောင့်လူအနည်းဆုံး19ဦးသေပြီး60ဒဏ်ရာရတယ်လို့ဂါဇာကျန်းမာရေးဌာနကပြောပါတယ်။
မြန်မာစံတော်ချိန်မနေ့9နာရီမှာ VOE မြန်မာပိုင်းရုပ်သံကနေအထူးထုတ်လွှင့်ပြသမယ်တမရလောင်း2ဦးစကားစစ်ထိုးပွဲအစီအစဉ်မှာအမေရိကန်စီးပွားရေးကိုဝင်ဖြတ်ချပိုင်ခွင့်မက္ကဆီကိုနယ်စပ်ကလွှင့်မှုကြီးချက်ရေးရာဇဝတ်မှုဖြစ်ပွားမှုနှုန်းနဲ့တမရလောင်းတွေရဲ့ကိုယ်ရည်ကိုယ်သွေးအကြောင်းတွေဟာအဓိကအကြောင်းအရာတွေဖြစ်လာနိုင်ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ဒီကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမသင်္ကီးထိုက်ပါ